Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်မတ်လ25ရက်စနေနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ထိလိုင်းဒိုမီတာ24.25-32.52တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျမအီတန်စမဒီညတွေစီစဉ်တွေကိုတင်ဆက်ပေးသွားမှာပ
ါကျမအီတန်နာကြပါရှင် Republican Party တင်သွင်းမဲ့ကျမရဲ့ဆောင်းရှောက်မှုဆိုင်ရာဥရေဂျန်ကိုရုပ်သိမ်းမှုတွေ Republican ခေါင်းဆောင်တွေကိုသမ္မတ Donald Trump ကမနေ့ညကပဲပြောကြားလိုက်ပါတယ်တရုတ်နိုင်ငံအလဲပိုင်းဟင်းနံပြည်နယ်မှာရွှေရင်းပြိုကျမှုကြောင့်လူ၈ယောက်သေဆုံးပြီးတယောက်ပျောက်ဆုံးနေဆဲဖြစ်ပါတယ်ရှင်ဒီလိုမျိုးနိုင်ငံတကာနဲ့ဒေသရင်းသတင်းတွေညပိုင်းပြောပြဖို့ရှိပါတယ်ဤ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော်တာရှင်တွေနားဆင်ကြရမှာကကိုကန့်ဒေသမှာကိုကန့်တပ်တွေနဲ့မြန်မာဆိုရစစ်တပ်တို့ကြားစစ်ပွဲတွေကဒီနေ့ထိပြင်းထန်နေဆဲဖြစ်တဲ့အကြောင်းကို
ဘာလဲဆိုတော့လူတွေမနေရဘူးလေ၆ဆွေနဲ့ကျွန်တော်ရောက်သွားတော့လမ်းတွေက၆ကားနဲ့တိုက်ကြီးတွေကအကြီးတွေရှိပြီးတကယ်စီကားမဲ့စီကားခဲတဲ့မြို့ကြီးက၆ဆွေနဲ့ဘာမှမရှိဘူးကျွန်တော်ရောက်သွားတော့
လောက်ကင်မျိုးတဲ့အထိဒုက္ခတွေကိုသွားရကူညီကယ်ဆယ်ပေးနေသူတူကခုလိုပြောသွားတာကိုမကြခင်မှာပြေဆုံးနာဆင်ကြမှာပါဒါပြင်ကမ္ဘောဒီးယားနိုင်ငံမှာရွေးကောက်ပွဲလုပ်ဖို့လပိုင်းမတိုင်ခင်မှာပဲအစိုးရကအသေးစားငွေကြေးလုပ်ငန်းတွေအပေါ်အတိုးနှုန်းသတ်မှတ်ပေးထားတဲ့တွင်ဆော့တွေကိုလည်းဒီညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်အခုရင်ဆုံးတော့မြန်မာနဲ့နိုင်ငံကတဲ့တွေကိုမအေးတန်တာကျော်နဲ့ကိုရဲနိုင်တို့ကညညာပေးတော့မှာပါရှင
် Republican Party ကတင်သွင်းမဲ့ကျန်းမာရေးစောင့်ရှောက်မှုဆိုင်ရာဥရေကျန်းတွေလုံလောက်တဲ့မဲအရေးတွေမရနိုင်ဘူးဆိုတာကိုရှင်းရှင်းလင်းလင်းသိလာရတဲ့နောက်ပိုင်းမှာတော့တောက်ကြနေမဲခွဲဆုံးဖြတ်ရမယ့်အချိန်မတိုင်ခင်လေးမှာပဲပြန်ပြီးရုပ်သိမ်းဖို့ Republican ခေါင်းဆောင်တွေကိုသမ္မတ Donald Trump ကပြောကြားခဲ့ပါတယ်လွန်ခဲ့တဲ့9နှစ်ထဲကဥပဒေဖြစ်နေသမ္မတဟောင်းဘရက်အိုဘားမားလက်မှတ်ရေးထိုးခဲ့တဲ့ Affordable Care ဈေးသက်သာတဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုအစားထိုးဖို့အတွက် Republican Party ကမူကြမ်းရေးဆွဲတာအောင်မြင်ဖို့တိတ်ကိုနီးကပ်ခဲ့တာပါလို့သမ္မတ Trump ကပြောခဲ့တာပါဒီဥပဒေမူကြမ်းကိုတင်သွင်းနိုင်ဖို့အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ဦးဆောင်ပြီးတော့လှုပ်ဆောင်နေတာဖြစ်ပြီးတော့ဒီလိုတောက်ကြနေကြမှာပြန်ပြောင်းခဲ့တာဟာသူ့တွေရောသမ္မတ Trump တွေပါအကြီးအကျယ်ထိခိုက်စေပါတယ်။ဒီလအစောပိုင်းတုန်းကတော့ Republican တွေရဲ့ကျန်းမာရေးစောင့်ရှောက်မှုဥရေမူကြမ်းကိုအတည်ပြုနိုင်မှုလိုအပ်တဲ့မဲအရေးတွေ218မဲရအောင်လို့သူတို့အဖွဲ့ကစုဆောင်းမှဖြစ်နိုင်ကြောင်းဒီမဲတွေကိုရစေရမယ်လို့အာမခံကြောင်းဒေါက်တာဥက္ကဋ္ဌ Paul Ryan ကပြောကြားခဲ့ပါတယ်။အခုလိုမျိုးဥရေမူကြမ်းကိုပြန်လည်ပြီးရုပ်သိမ်းလိုက်ပြီးတဲ့နောက်မှာတော့ Mr. Ryan ကမရေရတဲ့အနာဂတ်အတွက်အိုဘားမားကဲနဲ့ပဲဆက်ပြီးတော့လှုပ်သွားရမှာဖြစ်တယ်လို့ပြောခဲ့ပါတယ်။အိုဘားမားကဲဟာနောက်တစ်ချိန်မှာမယုံနိုင်တော့အောင်အာဝခံကြီးတွေမြင့်တက်ပြီးတော့လူထုအတွက်လည်းအကျိုးမရှိတဲ့ကျန်းမာရေးစောင့်ရှောက်မှုဖြစ်နေ Republican Party ကဝေဖန်ခဲ့ပြီးတော့မထောက်ခံခဲ့တာဖြစ်ပါတယ်ရှင်
။အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson က NATO အဖွဲ့နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုမတက်ရောက်ဖို့အစောပိုင်းကဆုံးဖြတ်ချက်အပေါ်မှာဝေဖန်မှုတွေထွက်လာပြီးတဲ့နောက်နိုင်ငံသားရေးဝန်ကြီးဟာနေတို့မဟာမိတ်အဖွဲ့ဝင်တွေနဲ့ရှေ့သတင်းမှမှာတွေ့ဆုံသွားမှာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောလိုက်ပါတယ်ဝန်ကြီးတယ်လဆန်ဟာနေတို့အဖွဲ့ဝင်နဲ့ဝင်နေတဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာမတ်လ31ရက်နေ့ကျရင်တွေ့ဆုံမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်နေတို့အဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေဟာဘရပ်ဆဲလ်မြို့မှာဧပြီလ5ရက်နဲ့6ရက်နေ့တွေမှာတွေ့ဆုံဖို့မူလကစီစဉ်ထားတာဖြစ်ပါတယ်အခုရှေ့သတင်းပတ်တွေ့ဆုံမှုကဧပြီလထဲမှာတွေ့ဆုံဖို့စီစဉ်ထားတာကိုအစားထိုးတာဟုတ်မဟုတ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဒါနဲ့ပတ်သက်ပြီးတော့နေတို့အဖွဲ့ဘက်ကတော့တရားဝင်ချိန်ညားချက်ထုတ်ပြန်တာတော့မရှိသေးပါဘူးအခုသတင်းပတ်အစောပိုင်းကဝန်ကြီးတယ်စင်ကအဖွဲ့ဝင်28နိုင်ငံပါဝင်တဲ့နေတို့အဖွဲ့ရဲ့ဧပြီလမှာကျင်းပမယ့်အစည်းအဝေးကိုတက်နိုင်မှာမဟုတ်ဘူးလို့ပြောခဲ့တာကြောင့်နေတို့အဖွဲ့အပေါ်မှာအမေရိကန်အစိုးရဘက်ကဒဇိုင်းမမတ်လှုပ်ဆောင်နေမှုအပေါ်မှာစိုးရိမ်မှုတွေရှိလာနေတာဖြစ်ပါတယ်အမေရိကန်ဒုသမ္မတ Mike Pence နိုင်ငံသားရေးဝန်ကြီး Rex Tillerson နဲ့ကာကွယ်ရေးဝန်ကြီး James Mattis တို့ကနေတို့မဟာမိတ်အဖွဲ့ပေါ်မှာထောက်ခံပြောဆိုနေကြပေမဲ့လည်းအမေရိကန်သမ္မတ Donald Trump ကနေတို့အဖွဲ့ဟာခင်းနောက်ကျပြီးအသုံးဝင်တော့တဲ့အဖွဲ့ဖြစ်တယ်ဆိုပြီးတော့ထပ်တလဲလဲပြောဆိုခဲ့ပါတယ်ခင်ဗျာ
EU ဥရောပသမဂ္ဂတီထောင်တဲ့260ပြည့်အထိမ်းအမှတ်ဖြစ်တဲ့အီတလီနိုင်ငံရောမမြို့မှာစီးလုံးညီညွတ်မှုကျင်းညာစာတမ်းကိုမတ်လ25ရက်နေ့ဒီကနေ့မှာ EU ခေါင်းဆောင်တွေလက်မှတ်ရေးထိုးသွားကြပါတယ်ရှေ့တော့ဆောင်ရွက်တဲ့လုပ်ငန်းစဉ်ကသာစီးပွားရေးကောင်းအောင်နဲ့လုံခြုံရေးအကျိုးအမြတ်တွေဖြစ်ပေါ်ပြီးတော့လူများရဲ့ထောက်ခံမှုကိုပြန်ရရှိအောင်လို့ဆွဲဆောင်နိုင်မယ်လို့ခေါင်းဆောင်တွေကပြောပါတယ်။နိုင်ငံသားတွေရဲ့အခွင့်အရေးပါဝင်နောက်ဆယ်နှစ်မှာအကောင့်ထဲပေါ်ရမယ့်အစီအစဉ်တွေကိုထည့်သွင်းရေးဆွဲခဲ့တဲ့ဒီကြေညာစာတမ်းကို EU အဖွဲ့ဝင်နိုင်ငံ28နိုင်ငံကခေါင်းဆောင်တွေနဲ့ဥရောပသမဂ္ဂအကြီးအကဲတွေလက်မှတ်ရေးထိုးခဲ့ကြပါတယ်။အခုလိုမျိုးဥရောပသမဂ္ဂထူထောင်မှု260ပြည့်မြောက်ပြီးတော့အခုချိန်ထိဒီနိုင်ငံပေါင်းစုံအဖွဲ့အစည်းကြီးအအောင်မြင်မြင်ရပ်တည်နိုင်တာကိုအထူးဝမ်းမြောက်ပါကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကဗီဒီယိုကနေချီချူးကွန်ပျူတာစကားပြောကြားသွားခဲ့ပါတယ်
။ The story of the EU we view as a success story.Despite the many challenges that must continue to be met in the great endeavor to prove that we can all live together in mutual respect and goodwill.
ဥရောပသမဂ္ဂဟာစိန်ခေါ်မှုတွေအများကြီးရှိတဲ့ကြားကပဲအောင်မြင်လာတဲ့ဖြစ်ရက်ဖြစ်ကျမတို့ရှုမြင်သုံးသပ်ပါတယ်။ကျမတို့အားလုံးချစ်ကြည်မှုအပြန်အလှန်လေးစားမှုနဲ့အတူတကွရှင်တွဲနေထိုင်ကြဖို့အတွက်ဒီအောင်မြင်မှုတွေကိုဆက်လက်ရရှိနိုင်အောင်အကြီးအကျယ်ကြိုးပမ်းအားထုတ်ကြရဖို့ဖြစ်ပါတယ်။ကျမတို့မြန်မာနိုင်ငံမှာလည်းနားလည်မှုယုံကြည်မှုအပြည့်အလန်လေးစားမှုစတဲ့ခိုင်မာတဲ့အခြေခံအုတ်မြစ်တွေနဲ့ကိုယ်ပိုင်ပြည်ထောင်စုကိုတည်ဆောက်နိုင်ဖို့အားထုတ်နေကြပါတယ်။ EU ဥရောပသမဂ္ဂရဲ့ပြည်သူတွေရဲ့ပျော်ရွှင်မှုတရားဝါပြောမှုတို့ကိုအပြုသဘောနဲ့ရှေ့ရှုပြီးတော့ပါဝင်ဆောင်ရွက်နိုင်ဖို့ EU ကမိတ်ဆွေများနဲ့အတူကျမတို့အထူးတကားရည်တည်နေပါတယ်လို့ဒေါအောင်ဆန်းစုကြည်ကဗီဒီယိုကနေအကုန်ပြုစကားပြောကြားသွားပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌယွန်ကလော့ယွန်ကာကတော့ဒီဥရောပသမဂ္ဂ260ပြည့်အထိမ့်မဲ့ကြီးညာစာရန်ဟာသူတို့ကြားမှာအကောင်းမြင်မျှော်လင့်ချက်တွေတိုးလာတာကိုပြသနေတယ်လို့ပြောသွားပါတယ်။ဒီကနေ့ရောမမျိုးကအခမ်းအနားတက်ရောက်တဲ့နိုင်ငံတွေထဲမှာတော့ဗြိတိန်နိုင်ငံမပါဝင်ဘဲနဲ့ဗြိတိန်နိုင်ငံကဒီဥရောပသမဂ္ဂကနေနှုတ်ထွက်ဖို့တရားဝင်လုပ်ငန်းရှင်တွေကိုမကြခင်ရက်ပိုင်းအတွင်းမှာစတင်လှုပ်ဆောင်မှာဖြစ်ပါတယ်ရှင်။
ဆီးရီးယားနိုင်ငံနောက်မြောက်ပိုင်းမှာရှိတဲ့အကျဉ်းဆောင်တစ်ခုလေကြောင်းကနေတိုက်ခိုက်ခံရတာကြောင့်လူ16ယောက်ထပ်မံနေသေဆုံးသွားတယ်လို့ဆီးရီးယားအရေးစောင့်ကြည့်နေသူတွေကပြောလိုက်ပါတယ်။သမုံတွေထိန်းချုပ်ထားတဲ့အစ်တလီမြို့မှာရှိတဲ့အကျဉ်းထောင်ကအကျဉ်းသားတွေနဲ့ထောင်ဝန်တန်းတွေဟာစနေနေ့ကတိုက်ခိုက်မှုအတွင်းသေဆုံးသွားခဲ့တာဖြစ်တယ်လို့ဗြိတိန်အခြေစိုက်ဆီးရီးယားလူခွင့်စောင့်ကြည့်အဖွဲ့ကပြောပါတယ်။တချို့အကျဉ်းသားတွေဟာလေကြောင်းတိုက်ခိုက်မှုခံရပြီးတဲ့နောက်ထောင်ကနေထွက်ပြေးစဉ်မှာထောင်ဝန်တန်းရဲ့ပြစ်ခတ်မှုကြောင့်သေဆုံးသွားခဲ့တာဖြစ်ကြောင်းသတင်းရရှိတယ်လို့ဆီးရီးယားလူခွင့်စောင့်ကြည့်အဖွဲ့ကပြောပါတယ်။အစ်တလီမျိုးဟာတပုံတွေရဲ့အမာခံနယ်မြေဖြစ်ပြီးတော့ဆီးရီးယားသမ္မတဘရှောအယ်အဆတ်ကိုထောက်ခံတဲ့အနေနဲ့ရုရှားစစ်လေယာဉ်တွေကလာရောက်တိုက်ခိုက်လို့ရှိပါတယ်။2011ခုနှစ်ဆီးရီးယားပြည်တွင်းစစ်စတင်ဖြစ်ချိန်ကစပြီးတော့အခုချိန်ထိဆီးရီးယားနိုင်ငံမှာ4သိန်းကျော်သေဆုံးပြီးတသန်းကျော်ဒဏ်ရာရရှိခဲ့တယ်လို့နိုင်ငံရဲ့လူဦးရေထက်ဝက်ကျော်ဟာလည်းဥယျာဉ်စွန့်ခွာထွက်ပြေးနေကြပါတယ်ခင်ဗျာ။
အမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA ကနေပြီးတော့ဒေတာရင်သတင်းတွေကိုဆက်ပြီးတော့ကြီးညာပေးသွားပါမယ်ရှင်။တရုတ်နိုင်ငံရဲ့ကပတ်လန်းအစပြုလှုပ်ဆောင်မှုနဲ့တခြားသက်ဆိုင်ရာအဖွဲ့အစည်းတွေရဲ့ထောက်ပံ့အားပေးမှုတွေနဲ့အာရှဒေတာမှာကမ္ဘာလုံးဆိုင်ရာစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ဖို့ပေါင်းစည်းမှုရှိအောင်လုပ်ဖို့အခွင့်အရေးတွေပို့ရှိနေတယ်လို့မြန်မာဒုသမ္မတဦးမြင့်ရွှေကပြောကြားသွားပါတယ်။တရုတ်နိုင်ငံတောင်ပိုင်းဟိုင်နမ်ပြည်နယ်ကဘိုအာကမ်းခြေမြို့မှာကျင်းပတဲ့ BAF 2019အာရှဒေတာဘိုအာဖိုရမ်နှစ်ပတ်လည်ညီလာခံဖွံ့ဖြိုးအခမ်းအနားမှာမြန်မာဒုသမ္မတအခုလိုမျိုးမိကွန်ပြောကြားသွားတာပါ။ဦးမြင့်စွေကကမ္ဘာလုံးဆိုင်ရာဖြန့်ကျက်လှုပ်ဆောင်မှုကိုစန့်ကျင်တာ၊ကိုကျိုးစည်းပွားတစ်ခုတည်းကိုကာကွယ်တာတွေကိုလုံးဝလက်သင့်မခံကြဘူးလဲတိုက်တွန်းသွားပါရည်။တရုတ်တို့အဆိုပြုထားတဲ့ပိုလန်မှာကြီးအစပြုလှုပ်ဆောင်မှုနဲ့အာရှအခြေခံအစအုံရင်းနှီးမြှုပ်နှံရေးပန် AIIB တို့ကလည်းဖွံ့ဖြိုးဆဲနိုင်ငံတွေရဲ့အခြေခံအစအုံပိုင်းတိုးတက်မှုရှိစေဖို့အများကြီးအထောက်ပံ့ဖြစ်စေလိမ့်မယ်လို့ဆိုပါရည်။တရုတ်အစိုးရ2013ခုနှစ်ကစတင်အစိုးပြုထားတဲ့ Belt and Road ကမ္ဘာလမ်းအစပြုလှုပ်ဆောင်မှုမှာစီးပွားရေးဆိုင်ရာပိုးလမ်းမကြီးစီမံကိန်းနဲ့27ရာစုကုန်သွယ်ရေးကြောင်းပိုးလမ်းမကြီးစီမံကိန်းတို့ပါဝင်တာပါဒီလမ်းတွေကိုမြန်မာနိုင်ငံကဖျက်ပြီးတော့ဖောက်လို့ရမှာဖြစ်ပြီးဒါဟာအာရှဥရောပအာဖရိကဒေသတွေနဲ့ဟိုးရင်ကကုန်သွယ်ရေးလမ်းကြောင်းတွေတစ်လျှောက်ကနိုင်ငံတွေကြားမှာကုန်သွယ်ရေးကွန်ရက်တစ်ခုဖြစ်လာမှာဖြစ်ပါတယ်ရှင်
ကုလသမဂ္ဂလူခွင့်ကောင်စီကမြန်မာနိုင်ငံကိုနိုင်ငံတကာအချက်လက်ရှာဖွေကော်မရှင်တရက်ဆေးလွတ်ဖို့တောင်းဆိုချက်ကိုလက်မခံဘူးလို့မြန်မာအစိုးရဘက်ကတုံ့ပြန်လိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာမတ်လ24ရက်နေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂလူခွင့်ကောင်စီပုံမှန်အစည်းအဝေးအတွက်မှာရခိုင်ပြည်နယ်ကမွတ်စလင်တွေပေါ်လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအချက်လက်ရှာဖွေကော်မရှင်တရက်ဆေးလွတ်ဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုချမှတ်ခဲ့တာဖြစ်ပါတယ်ဒီတောင်းဆိုချက်ပေါ်မှာမြန်မာအစိုးရအနေနဲ့သဘောတူလက်မခံနိုင်ဘူးလို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကမတ်လ24ရက်နေ့နေစွဲနဲ့ကြေညာချက်ထုတ်ပြန်ပြီးတော့တုံ့ပြန်ခဲ့တာပါ။ရ ရခိုင်ပြည်နယ်လက်ရှိအခြေအနေဟာထိလွယ်ရှလွယ်အခြေအနေဖြစ်ပြီးကြီးမားတဲ့စိန်ခေါ်မှုတွေရှိနေတဲ့ကြောင်းဒါကြောင့်အခုလိုအခြေအနေမျိုးမှာနိုင်ငံတကာအချက်အလက်ရှာဖွေရေးကော်မရှင်ဟာပြဿနာဖြေရှင်းတဲ့နေရာမှာအထောက်အကူမဖြစ်စေဘဲပြဿနာကိုပုံမကြီးထွားလာနိုင်တဲ့အတွက်လက်ရှိအခြေအနေနဲ့ကိုက်ညီမှုမရှိဘူးလို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာပြောထားပါတယ်ဒီဆုံးဖြတ်ချက်ပေါ်မှာမြန်မာနိုင်ငံပြင်တရုတ်အိန္ဒိယနဲ့တခြားလူခွင့်ကောင်စီဖွဲ့ဝင်နိုင်ငံတွေကလည်းမထောက်ခံဘူးလို့ဖော်ပြထားပါတယ်ခင်ဗျာ
တရုတ်နိုင်ငံအလဲပိုင်းဟေနန်ပြည်နယ်မှာရွှေရင်းပြိုကျမှုကြောင့်လူ၈ဦးသေဆုံးပြီး၁ဦးပျောက်ဆုံးနေဆဲဖြစ်တယ်လို့အစိုးရတရုတ်အစိုးရပိုင်း CCTV သတင်းအေဂျင်စီကစနေနေ့ကပဲပြောကြားသွားပါတယ်တရုတ်မျိုးသားရွှေတူးဖော်ရေးအဖွဲ့ကပိုင်းတဲ့ချင်းလင်းရွှေရင်းကတောက်ကြနေမှာအခုလိုပဲမတော်တဆရွှေရင်းပြိုကျမှုဖြစ်ပွားခဲ့ပြီးတော့မြေအောက်မှာအိမ်ရုံးကလူ၁၈ဦးပိတ်မိနေခဲ့တာပါကယ်ဆယ်ရေးအဖွဲ့တွေကတွင်းထဲကနေသေဆုံးသူ၈ယောက်ရဲ့ရုပ်အလောင်းတွေကိုတောက်ကြနေကရှာဖွေတွေ့ရှိခဲ့ပြီးတော့နောက်တစ်ယောက်ကတော့ဒီကနေ့စနေနေ့ထိပျောက်ဆုံးနေဆဲဖြစ်ပါတယ်မိဂိုးတွေကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေလုပ်တဲ့နေရာမှာအခက်အခဲတွေဖြစ်နေတယ်လို့လဲ CCTV သတင်းဌာနကဖော်ပြပါရယ်တရုတ်အာဏာပိုင်တွေကခင်မမီရောတဲ့တပ်တူရင်းတွေကိုပိတ်ပစ်ပြီးတော့လုပ်ငန်းဝင်ဘေးကင်းလုံခြုံမှုတိုးတက်အောင်လုပ်ဖို့ကြေညာထားပေမဲ့လည်းတရုတ်နိုင်ငံတပ်တူတူဖော်ရေးလုပ်ငန်းဟာကမ္ဘာပေါ်မှာလူအသေးပြောက်အများဆုံးလုပ်ငန်းတွေတဲ့ကတစ်ခုဖြစ်ပြီးတော့နှစ်စင်မှာသေဆုံးသူရာနဲ့ချီရှိနေပါရယ်ရှင်
ရင်ကျဲမှုအမွေနဲ့အဖြစ်ထိန်းသိမ်းဆောင်လျှောက်ထားတဲ့နေရာတွေကိုဖျက်ဆီးတာတွေအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်တစ်ခုကိုတညီတညွတ်တည်းချမှတ်လိုက်ကြပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်း Al-Qaeda, IS နဲ့တခြားအကြမ်းဖက်အဖွဲ့တွေကအဲ့ဒီရင်ကျဲမှုအမွေနဲ့နေရာတွေကိုတိုက်ခိုက်တာတွေနဲ့ပတ်သက်ပြီးတော့စစ်ရာဇဝမှုအဖြစ်တရားစွဲဆိုသွားနိုင်တယ်လို့သတိပေးထားပါတယ်။ဖော်ဝဲ15နိုင်ငံပါဝင်တဲ့လုံခြုံရေးကောင်စီကဆီးရီးယားနိုင်ငံရဲ့ရှေးအောင်မျိုးဖြစ်တဲ့ Palmyra မြို့ကသမိုင်းဝင်အစောအုံတွေအပေါ်အကြမ်းဖက်သမားတွေတိုက်ခိုက်ခဲ့တာကိုထောက်ပြခဲ့ကြပါတယ်။2015ခုနှစ်ကစပြီးတော့ IS သွေးကြော်တွေရဲ့တိုက်ခိုက်မှုတွေကြောင့်ပေါ်မာရမျိုးကတံပိုးကြီးမားတဲ့အမှုပညာလက်ရာရင်းနဲ့ပြည်သူ့ကအမွေနစ်တွေပျက်စီးဆုံးရှုံးခဲ့ကြပါတယ်။အခုအသစ်ချမှတ်လိုက်တဲ့ဆုံးဖြတ်ချက်ကဘာသာရေးပညာရေးအမှုပညာနဲ့တခြားပရဟိတလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ကွန်ပျူတာ site ထူထားတဲ့တမိုင်းဝင်အထိမ်းအမှတ်အဆောင်တွေနေရာတွေကိုတိုက်ခိုက်ဖျက်ဆီးရတဲ့သူတွေအပါအဝင်တရားမဝင်တူဖော်တာတွေလူယူတာတွေနဲ့ဂုံကူးတာတွေလှုပ်ဆောင်တဲ့သူတွေကိုပြစ်တင်ရှုတ်ချထားပြီးတော့အေးအေးယူဖို့တိုက်တွန်းထားပါတယ်။အခုဆုံးဖြတ်ချက်ကရင်ကျေးမှုအမွေနဲ့ပစ္စည်းတွေကိုခိုးယူပြီးတရားမဝင်ကုန်ကူးတာတွေပေါ်ပြစ်တင်ရှုတ်ချထားတဲ့အရင်ကဆုံးဖြတ်ချက်အပေါ်မှာလည်းပို့ပြီးတော့ခိုင်မာအကောင်စီမှာဖြစ်ပါတယ်ခင်ဗျာ
။အီရန်နိုင်ငံမှာတလောကလေကြောင်းတိုက်ခိုက်မှုကြောင့်မူဆယ်မျိုးရဲ့ဂျီဂျီတာရက်ကွက်ကအရသားတရာကျော်တေဆုံးသွားတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့အမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေကစုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်။ဒီဆွဆွဲမှုကဘလောက်မှန်ကန်မှုရှိလဲဆိုတာစုံစမ်းဖို့အတွက်တရားဝင်လှုပ်ဆောင်ပြီလို့ညွန်မောင်းတပ်ဖွဲ့ကြီးညာချက်မှာပြောထားပါတယ်။ညွန်မောင်းတပ်ဖွဲ့ကအဲ့ဒီနယ်မြေတဝိုက်မှာတော့ IS Islamic စစ်သွေးကြပြစ်မှတ်တွေကိုမကြာခဏတွားတိုက်လေရှိပေမဲ့လည်းအရသားတွေထိခိုက်မှုအ ਨੇ စုံဖြစ်အောင်တော့တေချာစီစဉ်ပြီးတော့မှလေကြောင်းတိုက်ခိုက်မှုတွေကိုလှုပ်ဆောင်တာပါလို့လည်းဒီကြီးညာချက်မှာပြောထားပါတယ်။မူဆယ်မျိုးအနောက်ချမ်းမှာဖြစ်ခဲ့တဲ့ပောက်ကွဲမှုဟာအမေရိကန်တပ်ဖွဲ့တွေကြောင့်လားတခြားညွန်မောင်းတပ်ဖွဲ့တွေကြောင့်လားဒါမှမဟုတ် IS2 ရဲ့ဘုံထောင်ချောက်တို့ကြောင့်လားဆိုတာမသိကြပါဘူးလို့အမေရိကန်ဘ ਹੁ ကုကယ်ရေးစခန်းရဲ့ပြောခွင့်ရသူဗိုလ်မှူးကြီး John Thomas က New York Times သတင်းစာကိုပြောပါတယ်။ Iraq အရာရှိတူကတော့အဲ့ဒီဖြစ်ရဲ့ဘလို့ဖြစ်သွားလဲဆိုတာသူအသေးချာသိတယ်လို့ဆိုပါတယ်။ Iraq တပ်ဖွဲ့များရဲ့တပ်မှူးကြီးဗိုလ်ချုပ် Man El Sadi ကမူဆယ်မျိုးဂျီဒါဒါရက်ကွက်ကအိမ်သုံးလုံးရဲ့ခေါင်းမိုးပေါ်မှာလက်ဖြောင့်တနက်သမားတွေဖြစ်ပေးဖို့အီရတ်တပ်သားတွေကညွန်မောင်းတပ်ဖွဲ့တွေကိုလေကြောင်းတိုက်ခိုက်မှုလုပ်ပေးဖို့လှမ်းခေါ်ခဲ့တယ်။အဲ့ဒီအိမ်ကြီးရဲ့မြေအောက်ခန်းထဲမှာအရက်သားတွေအများကြီးရှိတာဆိုတာသူတို့မသိဘူးလို့ပြောပါရရှင
်။မအေးသနာကျော်နဲ့ကိုရဲနိုင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ကိုကန်ဒေတာကတိုက်ပွဲတွေဆက်ဖြစ်နေသေးတဲ့အကြောင်းတင်ဆက်ပေးကြပါမယ်။ကိုကန်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာတွေကိုကိုကန်တက်နဲ့မြမအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေကဒီနေ့ထိပြင်းထန်နေစေဖြစ်ပါတယ်။အခုလိုရက်ကြာရှည်လာပြီးဖြစ်တဲ့ကိုကန်လောက်ကန်တိုက်ပွဲကိုအမြန်ဆုံးရက်စီခြင်းပြီးလို့ဒေတာခန်တွေကမြစ်တာရက်ခန်တောင်းဆိုကြပါတယ်။လောက်ကန်မျိုးကထွက်ပြေးလာတဲ့စစ်ပြည်ဒုက္ခသည်တွေအပြင်တရုတ်နယ်စပ်ဘက်ကိုထွက်ပြေးသွားတဲ့ရာနဲ့ချီတဲ့ဒုက္ခသည်တွေဟာလည်းလာရှိုးဘက်ကိုတိမ်းရှောင်လာနေကြဆဲဖြစ်ပါတယ်။ဒီကြောင့်ပြည်စုံကိုမတ်စုမုံကပြပြပေးပါလိမ့်မယ်။
ကိုကန်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုင်းမှာမြမအစိုးရတပ်နဲ့ကိုကန်တပ်ဖွဲ့တွေကြားပြီးခဲ့တဲ့ဇန်နဝါရီလကတည်းကနေစလို့နှစ်ဖက်တိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားခဲ့ရကနေစစ်ရေးတင်းမာမှုတွေဟာအခုဆိုရင်လနဲ့ချီကြားမြင့်လာခဲ့ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လ6ရက်နေ့က MMDAA ကိုကန်တပ်တွေဘက်ကလောက်ကိုင်းမြို့ရဲ့အထီးလက်နက်ကြီးလက်နက်ငယ်တွေနဲ့တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အတွက်နေအိမ်ကားတွေမီးလောင်ပျက်စီးတာအပါအဝင်ဒေသခံပြည်သူတချို့နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေပါထိခိုက်ဒဏ်ရာရသေဆုံးခဲ့ပါတယ်။ဒီကနေ့စနေနေ့မှာ လည်းလောက်ကိုင်းဘက်မှာတိုက်ပွဲတွေဟာဆက်ဖြစ်နေဆဲဖြစ်ပြီးလက်နက်ကြီးတွေနဲ့ပစ်ခတ်တံတွေကြားနေရဆဲပဲလို့တရုတ်မြန်မာနယ်စပ်တရုတ်နိုင်ငံဘက်ခြမ်းနမ်ဆန်မြို့မှာသတင်းတုံးနေတဲ့ဆရာတော်ဦးကေတရာကမိန့်ပါတယ
်တိုက်တုံးပါပဲဒီနေ့ကျတော့အာတနက်အတန်းကဒိုးလေးလုံးကြပါတယ်ဟောနောက်ပြီးတော့ဘောလည်းဒိုးလေးလုံးကြပါတယ်အာဒီနေ့ပေါ့နော်ဒါပေမဲ့သူတိုက်ပွဲရဲ့နာမှာဖုံးဖုံးလည်းမတော်ရဲ့မလားရဲ့ဆိုတော့ဘယ်လိုအထူးခြားပြီးတော့လုံချုံလို့တာလဲဒါတော့ဖုံးဖုံးမတည်ဘူးပေါ့နော
်အခုလိုမျိုးတိုက်ပွဲတွေဖြစ်နေတာကြောင့်နေဆက်ဒေတာမတိမငိမ့်ဖြစ်ပြီးဒေတာခံတွေအသက်ဘေးစိုးရိမ်နေရပြီးထိတ်လန့်နေရတဲ့အနေအထားကနေအများဆုံးတိုက်ပွဲတွေရပ်ပြီးငြိမ်းချမ်းစေချင်ပါပြီလို့နမ်ဆမ်ဆရာတော်ကမြစ်တာရက်ခံပါတယ
်ဒကမရဲ့အကောင်ဆုံးတော့ငြိမ်းချမ်းရေးပေါ့နော်တူတူငါငါငြိမ်းချမ်းပါစေလူတိုင်းစုတော်ပါတယ်ဒါတော့လူတိုင်းကရချင်ပါတယ်လူတိုင်းပါစတယ်မှာပြောကြပါတယ်အဲတစ်ချက်ကြတော့ဒါကျွန်တော်တို့နိုင်ငံရေးအရစစ်ရေးအရတော့ဒါတော့ဘယ်တိနိုင်မလဲတစ်ဖက်နဲ့တစ်ဖက်နားလည်မှုရှိပါစေတစ်ဖက်နဲ့တစ်ဖက်ဇာနာမှုရှိပါစေတစ်ဖက်နဲ့တစ်ဖက်ခွင့်လွှတ်မှုရှိပါစေဒီလူလူတို့တွေကငြင်းငြင်းကြံကြံနေနိုင်ပါစေ
လောက်ကင်မျိုးတဲ့အထိဝင်ရောက်ပြီးပြစ်ခတ်တိုက်ခိုက်မှုတွေဖြစ်နေတဲ့အချိန်လောက်ကင်မျိုးတွေကဒုက္ခသည်တွေကိုတွားရောက်ကူညီကယ်ဆယ်ပေးခဲ့တဲ့လာရှိုးမန်စုကြောင့်ကယ်ဆယ်ရေးအဖွဲ့ကကိုမမောင်တန်းကလောက်ကင်မျိုးတွေကလုံခြုံရေးလက်ရှိအခြေအနေအခုလိုပြောပြပါတယ်
အလောက်ပဲအချင်းရဟိုညဆိုရင်တော့ဟိုပါပေါ့နှစ်တကူးလိုပဲအတန်နေကြရတာကြောက်တန်လိုမျိုးပေါ့နော်ဘုံတိုင်းဘုံပိုင်းလာတာတော့ရှိတယ်ညတိုင်းရတော့ရှိတယ်အဲတောင်ကုန်းနေနဲ့မြို့ထဲနဲ့ပြန်လာပြစ်နေတာတော့ရှိတယ်အဲ့လိုမြို့ထဲမှာတော့14ရက်နေ့ကနောက်ဆုံးဖြစ်တယ်14ရက်နေ့ညနေ၄နာရီခွဲတခါဖြစ်တယ်ဗျာဖြစ်တော့15ရက်နေ့မနက်၄နာရီခွဲတိပဲအဲမြို့ထဲမှာလက်နေငယ်နဲ့ပြစ်ခတ်ကြတာအပြန်လာ15ရက်နေ့ကျွန်တော်လောက်ကဲဆက်သေးတယ်နေ့လည်းပိုင်းအေးဆေးပေမဲ့ဒါလဲဆိုတော့လူတွေမနေရဘူးလေ၆ဆွေနဲ့ကျွန်တော်ရောက်သွားတော့လမ်းနေရာ၆ကားနဲ့တိုက်ကြီးတွေကအကြီးတွေရှိပြီးတကယ်စီကားမဲ့စီကားခဲတဲ့မြို့ကြီးက၆ဆွေနဲ့ဘာမှမရှိဘူးကျွန်တော်ရောက်သွားတော့အဲလမ်းမှာဟိုဒူကြဒူကြဟိုဆိုင်လေးခွန့်ဒီဆိုင်လေးခွန့်ဟိုတိုင်လေးလူရှိဒီတိုင်လေးလူရှိအဲ့လိုပဲရှိတယ်ဗျအဲ့ဒါလောက်ကရဲ့၅ရက်နေ့ကျွန်တော်နောက်ဆုံးသွားခဲ့တဲ့အချိန်တွေပေါ့နော်အခုလည်းဒီတိုင်းမှာပဲလောက်ကလူတွေမပြတ်နေဘူးဆိုတော့အချိန်တွေကစိတ်မဟန်သေးလို့ပေါ့
အခုချိန်အထိကတော့လောက်ကင်ဘက်ကနေရှမ်းမြောက်လာရှိုးဘက်ကိုထွက်ပြေးတိမ်းရှောင်လာတဲ့စစ်ပြေးဒုက္ခသည်ပေါင်းကမန်စူကျောင်းကကောက်ခံထားတဲ့စည်ရင်အရာ 8,500 ကျော်ရှိပြီးနေ့စဉ်လိုလိုရာနဲ့ချီတဲ့စစ်ပြေးဒုက္ခသည်တွေဟာစစ်ဘေးရှောင်မှုဝင်လာနေကြဆဲဖြစ်တယ်လို့လည်းကိုမမောင်တန်းကပြောပါတယ
်မနေ့ကတနေ့တုန်းမှာအယောက်923ယောက်ဝင်ပါလေသမင်းကျွေးတဲ့ညထားတဲ့ဒီမနေ့ကားလေးစီးနဲ့မန်းလေးကိုပြန်ပို့ပေးတယ်နောက်အခုအယောက်20ဝင်တယ်အယောက်20တည်းတခါတည်းလွတ်လိုက်ပြီအဲ့ဒါက3နိုင်လောက်ကဝင်တာပေါ့အခုထပ်လာဖို့လည်းရှိသေးတယ်တရားနီးနီးအဲတောက်ချောက်လုတ်ပေးနေအဲ့ဒါ transit တွေကြီးပဲသရင်ကတရားရှိတယ်ဒါပေမဲ့အဲ့မီတာစုတွေကတစ်ထပ်လောက်ကိုင်ကိုပြန်တယ်သူက data ခံနေ ਉ
အခုလက်ရှိဒုက္ခတွေနောက်ဆုံးအခြေအနေကတော့လောက်ကိုင်ဘက်ကတိန့်ချောင်လာသူတွေအပြင်တရုတ်နိုင်ငံဘက်ခြမ်းကိုဝင်ရောက်ထွက်ပြေးသွားတဲ့ရွှေပြောင်းအလို့သမားတွေလည်းယာနဲ့ချီပြီးပြန်ဝင်လာနေကြတယ်လို့ဆိုပါတယ
်ခုလာနာလေဟိုလောက်ကိုင်ကမဟုတ်ဘူးဗျတရုတ်ပြည်ထဲရောက်ပြီးတရုတ်ပြည်ထဲသွားအလို့လုတဲ့လူတွေလာတာအဲသူတို့လည်းတချို့ကတရုတ်မြန်မာနယ်စပ်ထဲမှာလုံနေရင်ကနေတရုတ်ပြည်ထဲထွက်ပြေးလာရတာဟုတ်အဲအဲ့ဒါမျိုးလည်းပါတယ်အဲ့ဒါမျိုးလူတွေကချက်နေတာအခုကကျွန်တော်ထင်တယ်နောက်3 5ရက်ဆိုရင်တော့ရက်လောက်မယ်လို့ထင်တယ်ကျွန်တော်လည်းရက်တော့ရက်ချင်ပြီနည်းနည်းပင်မမိဗ
ျတကယ်လို့ဒါတိုက်ပွဲဟာရက်ကြာရှည်လာခဲ့မယ်ဆိုရင်တော့ကုညီကယ်ဆယ်ပေးနေသူတွေမှာအခက်ခဲတွေနဲ့ရင်ဆိုင်လာကြရမယ်အနေအထားဖြစ်တယ်လို့လည်းကုညီကယ်ဆယ်ပေးနေသူကိုမမောင်တန်းကပြောပါတယ်တိုက်ပွဲတွေပြင်းထန်နေဆဲဖြစ်တဲ့အတွက်ထောင်ချီတဲ့ဒေသခံတွေနဲ့နေဆက်ကုံတွေရေးနဲ့စီးပွားရေးလုပ်ငန်းတွေမှာလုပ်ကိုင်နေကြတဲ့ရွှေပြောင်းအလို့သမားတွေလည်းအသက်ဘေးလွတ်ရာကိုထွက်ပြေးတင်းချောင်နေကြရဆဲဖြစ်ပါတယ်တရုတ်အစိုးရဘက်ကတော့တရုတ်မြန်မာနယ်စပ်မှာအခုလိုတိုက်ပွဲတွေဖြစ်နေတာကိုနှစ်ဖက်အမြန်ဆုံးရပ်ကြဖို့နဲ့နေဆက်တည်ငြိမ်အေဂျင်စီကိုအလေးထားဆောင်ရွက်ဖို့မြန်မာအစိုးရကိုတိုက်တွန်းပြောဆိုနေပါတယ်ရှင
်ကိုကန်တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့မဆုမွန်တင်ဆက်ထားတာကိုနားဆင်ခဲ့ကြရတာပါအခုဒီခါမှာတော့ကမ်ဘောဒီးယားနိုင်ငံကအသေးစားငွေချေးလုပ်ငန်းအကြောင်းကိုတင်ဆက်ပေးကြပါတယ်ကမ်ဘောဒီးယားနိုင်ငံမှာရွေးကောက်ပွဲတွေလုပ်ဖို့လပိုင်းမတိုင်ခင်မှာပဲအစိုးရကအသေးစားငွေချေးလုပ်ငန်းတွေအပေါ်အတိုးနှုန်းသတ်မှတ်ပေးလိုက်ပါတယ်ဧပြီလ1ရက်နေ့ကစပြီးတော့အသေးစားငွေချေးတစ်တွေအသေးစားချင်းငွေတစ်တွေနဲ့ငွေဆက်ဖို့ထပ်ချင်းကားမှုတွေအတွက်အမြင့်ဆုံးအတိုးနှုန်း18,000,000ထက်မပိုရဘူးလို့သတ်မှတ်လိုက်တာကြောင့်အသေးစားချင်းငွေလုပ်ငန်းတွေနဲ့ငွေချေးသူတောင်သူတွေထိခိုက်နေတာမှာကိုစိုးရိမ်နေကြပါတယ်ဒီကြောင့်ပြည်စုံကို VOA သတင်းတောက် Robert Carmichael သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြပြပေးပါလိမ့်မယ
်ဟုတ်ကဲ့ပါဒီအသေးစားချင်းငွေအတုံးနှုံးသတ်မှတ်လိုက်တာကြောင့်လွန်ခဲ့တဲ့လအနေငယ်ကပဲ၄နှစ်စာချေးခဲ့တဲ့သူမအတွက်ငွေတွေပြန်ဆက်ဖို့ထက်ချေးဖို့မလိုမချင်းပြဿနာမရှိဘူးလို့32နှစ်ရွယ်ကမ္ဘောဒီးယားအထည်ချုပ်လူသမားအင်ဆော့ကိုင်ကဆိုပါတယ
်ကျွန်မအမေရိကန်ဒေါ်လာ5,000ချေးပြီးတော့ကြက်ဝယ်ပါတယ်အိမ်ဆောက်တယ် ။နောက်ကျမယောက်ျားကတော့တင်မော်ဒစီငါးဖန်ပိုင်နဲ့တခြားဟာတွေဝယ်ပါတယ်ရှင
်။စကိုင်းနေနဲ့အတူတူ22ရာခိုင်နှုန်းနဲ့ငွေချေးခဲ့တာပါ။ကမ္ဘောဒီးယားသေးစားချင်းငွေလုပ်ငန်းမှာသူမချေးတဲ့ငွေကအများထက်ပိုများပါတယ်။80ရာခိုင်နှုန်းအများစုချေးသူတွေကဒေါ်လာ900အောက်ပဲရှိပြီးတစ်နှစ်စာပဲချေးကြတာပါ။အဲ့ဒါအတွက်အတူကတော့30ရာခိုင်နှုန်းနဲ့အထက်နဲ့ပိုပေးကြပါတယ်။ချင်းငွေနဲ့ရင်စီမံခန့်ခွဲကပိုကုန်လို့ပါအခုလိုအတိုးနှုံများပေမဲ့ငွေချေးသူကရော့မသွားပဲတဖြည်းဖြည်းပိုတိုးလာနေပါတယ်လူကြီး15သန်းရှိတဲ့ကမ္ဘောဒီးယားမှာဒီအသေးစားငွေချေးလုပ်ငန်းထဲမှာတင်2015အကုန်မှာပဲငွေစုသူ1,500,000သိန်းနဲ့ငွေချေးသူ2,000,000ကျော်ရှိနေပြီးပြည်내တိုင်းမှာပြန့်နှံ့နေပါပြီငွေချေးသူအများစုကမြို့တော်အပြင်ဘက်ကဖြစ်ပြီးအမျိုးသမီးတွေပါအခုလိုအတိုးနှုံလျှော့လိုက်တာကြောင့်နောက်ထပ်ငွေချေးမဲ့လူအစ်စ်တွေအတွက်သတင်းကောင်းလို့ထင်ကောင်းထင်နိုင်ပါတယ်ဒါပေမဲ့အသေးစားချင်းငွေလုပ်ငန်းရှင်တွေအတွက်တော့သတင်းဆိုပါရွေးကောက်ပွဲမတိုင်ခင်အစိုးရကထောက်ခံမှုပိုးရအောင်လုပ်လိုက်တယ်လို့ဖြစ်နေတယ်လို့သူတို့ကယူဆပါတယ်ဘာလို့လဲဆိုတော့စုတ်ကင်လို့ငွေချေးသူတွေအနေနဲ့မြေတွေအိမ်တွေပေါင်ပြီးချေးရတာမို့ချင်းငွေတွေပြန်မဆက်နိုင်ရင်ဆုံးရှုံးသွားမယ့်အန္တရာယ်ရှိနေလို့ပါဒါအပြင်ဒီအသေးစားချင်းငွေလုပ်ငန်းကအစိုးရပိုင်းလို့အများကထင်ထားပါတယ်အကြောင်းကရွာသကြီးတချို့ကဒီချင်းငွေလုပ်ငန်းတွေမှာဂျာဝင်ဆောင်ရွက်ပေးဖို့အစိုးရကညွှန်ကြားထားလို့ပါမြေယာသိမ်းမှုတွေကြောင့်ပြည်သူများအစိုးရကိုစိတ်နာနေချိန်မှာဒီချင်းငွေလုပ်ငန်းတွေကသူတို့နဲ့မဆိုင်ကြောင်းအစိုးရကလွတ်ဆောင်ရှင်းပြနေပါတယ်တကယ်တော့အခုလိုတုံတုံရှော့ချသတ်မှတ်တာက152နိုင်ငံအဖွဲ့ဝင်ရှိတဲ့ကမ္ဘာပိုင်ရဲ့နိုင်ငံပေါင်း60ကျော်မှလည်းလုပ်နေတာမို့ဆန်းတော့မဆန်းပါဘူးဒါပေမဲ့အခုလိုသူတို့လှုပ်တာကြောင့်ငွေချေးတောင်သူတွေအတိုးနှုံးတက်တာပြီးငွေပိုချေးနိုင်ကပိုအလုတ်ဖြစ်မယ်လို့မှန်းပြီးလှုပ်ကြတာပါတကယ်တမ်းလက်တွေ့မှာကတော့မှန်းချက်နဲ့ပြောင်းပြန်ဖြစ်သွားလိမ့်မယ်လို့ငွေကြေးဆိုင်ရာအကြံပေးမက်ခေါင်မိဖက်မဟာဗျူဟာအဖွဲ့ကစတီဗင်ဟက်ကင်းစ်ကထောက်ပြပါဗျာ
Ideally we shouldn't have this cap the
ကောင်းတော့ခုလိုတုံတုံသတ်မှတ်တာမလုပ်သင့်ပါဘူးဘာလို့လဲဆိုတော့ကမ္ဘောဒီးယားမှာဒီငွေစားချင်းငွေတွေအတွက်အတိုးနှုန်းကကမ္ဘာပေါ်မှာအတိုးနှုန်းအနည်းဆုံးအထက်မှာပါနေလို့လေလူတွေကဒါမှမေ့နေကြတယ်ဗျ
ဟက်ကင်းစ်ကဆက်ပြီးအခုအတိုးနှုန်း18ရာခိုင်နှုန်းသတ်မှတ်လိုက်တာကြောင့်အသေးစားချင်းငွေလုပ်ငန်းတွေစုစုပေါင်းဒေါ်လာသန်း 3,800 ကနေသန်း 1,000 ဆုံးသွားနိုင်တယ်။ရလန်အနေနဲ့ဒီအသေးစားချင်းငွေတွေဆက်မပေးတော့ပဲရက်လိုက်ရနိုင်တာမို့တောင်သူတွေအတွက်ဒေါ်လာ1,200ဆုံးသွားပြီးအတိုးပိုရတဲ့ငွေချေးသူတွေစီသွားအကူရမယ်နေတာဖြစ်လာနိုင်တယ်လို့ထောက်ပြလိုက်ပါတယ
်။ Farmers will struggle to get finance to purchase seeds and fertilizer.
လေသမားတွေအနေနဲ့မျိုးစေ့တွေဓာတ်မြေဩဇာတွေဝယ်ရေးငွေရဖို့ခက်ခဲသွားနိုင်ပါတယ်။အသေးစားလုပ်ငန်းတွေလည်းသူတို့ရောင်းမှုပစ္စည်းတွေတူလောင်နိုင်မှုအခက်အခဲတွေကြုံလာနိုင်ပါတယ်။ဒါကြောင့်ဒီကျေးလက်အတိုင်းဝိုင်းမှာအခြေအနေထိခိုက်သွားနိုင်ပါတယ
်။ဒါပေမဲ့ကမ္ဘောဒီးယားဆွေရအချံပေးစီးပွားရေးပညာရှင်မေကယ်လီယန်ကတော့အတိုးနှုန်းများလို့ပြန်မဆက်နိုင်တဲ့ပြဿနာမကြုံရအောင်ခုလိုလုပ်ဖို့လိုတယ်။အသေးစားချင်းငွေလုပ်ငန်းတွေအနေနဲ့ဝန်တန်းနည်းနည်းနဲ့ထိထိကျကျအောင်လဲဖို့ပြင်ဆင်ယူရလိမ့်မယ်လို့ဆိုပါတယ
်။ Of course every policy is once implemented.
ဒါတော့ဘောဒူဝါရာတိုင်းကိုကောင်ထယ်ဖော်တဲ့ခါကျရင်ထိန်းချုပ်မှုတချို့တော့လုပ်ရတာပဲလေ။ဒီမူအတွက်ကောင်းကျိုးရောဆိုးကျိုးပါရှိနေနိုင်တာကိုဒါပေမဲ့ရေရှည်မှာတော့ငွေကြေးစနစ်ဆက်အလုပ်ဖြစ်ဖို့ကအခုချိန်မှာတကယ်ကိုအရေးကြီးနေပါတယ်အားလုံးကောင်းကောင်းသိပါတယ်ဒီငွေကြေးစနစ်ထိခိုက်သွားရင်စီးပွားရေးစနစ်တစ်ခုလုံးလည်းထိခိုက်သွားမယ်လေ
ဒါပေမဲ့ကမ္ဘာပံကတော့အစိုးရကလို့လှုပ်လိုက်တာကခုတ်ရတခြားရှရတလွဲဖြစ်သွားနိုင်တယ်အခုလက်ရှိသူ့ဟာသူအဆင်ပြေနေတဲ့ငွေချေးတောင်သူတွေလက်ထွေမှာအတိုးနှုန်းတက်တက်တသားနဲ့ရနိုင်ပါတော့မလားဆိုတာမသေးကြတော့ဘူးလို့ဆိုလိုက်ပါတယ်ခင်ဗျာ
ကိုဝင်းမင်းတင်ဆက်ထားတာပါအခုတစ်ခါမှာတော့မြန်မာတခွင်စီစဉ်ကိုတင်ဆက်ပေးကြပါရစေမြန်မာပြည်မှာနေရဒီသားအလိုက်နာမည်ကြော်ကြားတဲ့အထင်ကရအစားအစာတွေရှိတဲ့နေရာမှာမနက်ခင်းစာဖြင့်စားလို့ရှိတဲ့နန်းကြီးသုံးလို့ခေါ်တဲ့မန္တလေးမုံတရားဆိုရင်လဲမန္တလေးမြို့ရဲ့အထင်ကရအစားအစာတခုလို့ဆိုနိုင်ပါတယ်မန္တလေးကိုရောက်ရင်ဥပိန်တရားရှိရာတောင်တမန်အင်းကိုမဖြစ်မနေသွားကြလို့ရှိတယ်လို့မုံတီကိုလည်းစားပြအောင်စားလို့ရှိတယ်လို့ပြောကြပါတယ်ဒါကြောင့်မန္တလေးမုံတီအကြောင်းနဲ့မုံတီပေါ်အမြင်တွေကိုဒီသတင်းပတ်ရဲ့မြန်မာတခွင်စီစဉ်မှာ VOA မြန်မာပိုင်းသတင်းတောက်မန်းမြင့်ခိုင်ကတင်ဆက်ထားပါတယ်ရှင်
မုံတီဆိုတာမန္တလေးကိုရောက်ရင်မဖြစ်မနေစားတဲ့အထင်ကြီးအစားအသောက်တစ်ခုလိုဖြစ်လာနေပါပြီ။မန္တလေးမုံတီဟာဆိုရင်တော့အခြားမြို့ကမုံတီနဲ့မတူဘဲသူ့မှာထူးခြားချက်ကလေးတွေတော့ရှိပါတယ်။ဒါနဲ့ပတ်သက်လို့နှစ်ပေါင်း40လောက်မန္တလေးမြို့မှာအခိုင်အမာရပ်တည်လာခဲ့တဲ့ဆူဆူမုံတီဇိုင်းပိုင်ရှင်ဒေါ်ဆူဆူကတော့မုံတီတုတ်တပွဲစားကောင်းဖို့ဆိုတာအရေးသွေးကောင်းမွန်တဲ့ပါဝင်ပစ္စည်းတွေကိုသုံးစွဲဖို့အရေးကြီးတယ်လို့ပြောပြပါတယ
်။ပဲမုံနဲ့စီတန်းဖို့ပဲ။ပဲမုံကောင်းရင်မုံတီကစားကောင်းတာ။စီလက်တတ်မှာပေါ့နော်ပဲမုံနဲ့စီလက်အခေရပဲပေါ့နော်ထဲရတာတော့အမေလေးကွာ12မျိုးလောက်ထဲရမုံတီကြပွဲဖြစ်ဖို့လေပထမမုံပတ်ထဲလိုက်တော့ဒုတိယ ပေးမို့နံပြရတူရနန်းနံနံပြရီဒါကျတုံပြူကျော်အဲ့ထည့်ပြီးတော့ငဖယ်နဲ့ကြက်သားထည့်တယ်နံပြရဟင်းနဲ့စမ်းတယ်စီဒီကြိုက်ရင်စီဒီစီဝါကြိုက်စီဝါအဲ့တဝဲပြီးပါရဲ့နောက်ဆုံးမုံကျုပ်ထည့
်မန္တလေးသူမန္တလေးသားတွေအတွက်ကတော့မန္တလေးမုံတီဆိုတာမနက်ခင်းစားပွဲတစ်ခုပါနဂိုကလေးကလူတီပြီးသားမန္တလေးမုံဒီကိုတခြားဒေသအသီးသီးကနေမန္တလေးကိုလာကြသူတွေမဖြစ်မနေစားကြတဲ့အထိမန္တလေးမုံဒီနာမည်ကြီးလာတာကတော့တိတ်မကြသေးဘူးလို့မုံဒီဆိုင်ပိုင်ရှင်တွေကပြောကြပါတယ
်အခုနောက်ပိုင်းဟုတ်တယ်မန္တလေးကမုံဒီကတော်တော်ကိုလေနာမည်ကြီးလာတာမုံအန်တီဆိုင်ဒီဇိုင်းနဲ့မဟုတ်ပါဘူးမုံဒီဆိုင်နဲ့လည်းအများကြီးရှိရတယ်အခုနောက်ပိုင်းမန္တလေးရောက်ရင်အဲ့လိုပါမုံဒီဆိုပြီးတော့အဲ့လိုနာမည်ကြီးလာစရောင်းတော့တလားမဟုတ်ခုကြမှာအာပေါ့အဲ့လိုတော့နာမည်ရလားမန္တလေးရောက်တယ်ဆိုရင်ဒီကိုမုံဒီစားမှာတို့ဘာလို့ဖြစ်လာကြလဲ
မန္တလေးမုံဒီစားမယ်ဆိုရင်နန်းကြီးနန်းလက်နန်းပြားနန်းသေးဆိုပြီးမုံဘက်၄မျိုးတွေကကြိုက်ရမုံဘက်ကိုရွေးချယ်စားတုံးနိုင်တာပါအဲ့ဒီတွေကမှလက်တန်းအရွယ်ပမာဏမုံဒီဘက်မျိုးနဲ့လှုပ်ထားတဲ့မန္တလေးနန်းကြီးတုပ်ကတော့မန္တလေးမှာပဲတီးကြရနိုင်တာမို့မန္တလေးရောက်မှပဲတကူးတကောက်ကိုစားကြပါတယ
်အန်ဒီကဒါလေးကမုံဒီထည့်တာနော်အစားပလာဟိုဘက်မှာဒါလေးကတူရနန်းနံမြင်လေးပါနော်တူရနန်းနံမြင်လေးဒါပဲမုံသမီးနော်ဒါပဲမုံအန်ဒီကဒါစီချက်ဝါနော်အဲ့ဒါစီချက်ဝါဒါငါပြည့်ရေးအန်ဒီကဟင်းကြတော့ဒီဟာငါဖယ်လို့ဒါလေးကတော့ကြက်သားပေါ့နော်ကြက်သားပေါ့ကြက်သားဒါစီအနီပေါ့အနီအဲ့ဒါပဲအန်ဒီကဒါလေးကမုံချွတ်ကျော်အဲ့အချုံမုံလေးကတော့နည်းနည်းတော့ပါတယ်ဒီလိုလေးပဲအချုံမုံလေးကလူလေးပဲဒါအန်ဒီကတပွဲကို1500အဲ့လိုလေးပြင်ပေးပါတယ
်မန္တလေးမုံဒီစစ်စစ်အရသာခန်းစားနိုင်ဖို့အတွက်တော့မုံဒီတုတ်ရမှာထည့်ရတဲ့ပဲမုံကအဓိကကြပါတယ်ဒါအပြင်ဓာတုပေဒါပစ္စည်းလုံးဝမပါဘဲသဘာဝနည်းနဲ့လှုပ်ထားတဲ့မုံဘတ်မျိုးကိုရွေးချယ်အသုံးပြုဖို့အရေးကြီးတယ်လို့နှစ်ပေါင်း30လောက်မန္တလေးမုံဒီရောင်းလာတဲ့ဒေါ်တော်ကပြောပြပါတယ
်မုံဒီကလေခွေးနေတဲ့မုံဒီကိုမသုံးပါဘူးကျွန်မသဘာဝဆန်တိုင်းလာတဲ့အောင်သုံးတာဆန်ကောင်းရင်မုံဒီဘက်ကကောင်းပါပဲဆန်ညံ့ရင်မုံဒီဘက်ညံ့မယ်အဲ့ခါကျတော့အမြင်အာလီတပြောရမှာဖြစ်တချို့ပရိသတ်ကဖွေးတာလေးကိုကြိုက်တယ်ဖွေးတာဖွေးတဲ့မုံဒီကလှတာပဲတခုတာစားလိုက်ရင်ပါဇက်ထဲချခတ်သက်ခတ်သက်ကျမရဲ့အရက်အစာပလာနောက်ကလိုက်လို့မမိနိုင်ကျမတို့ဒါသဘာဝမုံဒီကတော့အစာလေးနဲ့ကိုယ့်ဟာလေးနဲ့ကိုထည့်လိုက်ရင်အန်ကျဖြစ်သွားတာပေါ့လေအဲ့လိုပါပဲ
မုံဒီဘက်ကိုပဲမုံကောင်းကောင်းအပြင်စီနီစီဝါရုနဲ့တွဲဖက်စားသုံးရတဲ့မန္တလေးမုံဒီစစ်စစ်အရာသာကိုမန္တလေးကမုံဒီဆိုင်တွေမှာပဲရနိုင်တာမို့တခြားမြို့တွေသွားရင်တော့မန္တလေးမုံဒီသိပ်မစားဖြစ်ဘူးလို့ပြောလာသူကမန္တလေးမြို့ကန်ကိုအောင်နိုင်ပ
ါအများကြီးกว่าပဲတခြားမြို့မှာနန်းကြီးတုတ်ကကျွန်တော်တို့ဘယ်ပဲရောက်ရန်ကုန်ရောက်လဲနန်းကြီးတုတ်မစားဖြစ်ပါဘူးစားတဲ့ခါကျရင်လည်းတို့ရတာမျိုးမတွေ့ဘူးအဓိကတော့ခဏပြောပဲမုံနဲ့ပဲမုံရဲ့စီရဲ့ပေါ့ဗျာပဲမုံရဲ့စီရဲ့ဒီကဘယ်နန်းကြီးတုံးနဲ့မန္တလေးနဲ့ခွဲလို့မရပါဘူးမန္တလေးရောက်လို့ဆိုရှင်ဥပိန္ဒရာတို့ဘုရားကြီးတို့သွားဆိုပဲနန်းကြီးတုံးကလည်းမစားမဖြစ်တဲ့အစားစာတွေမှာပါပြီးသားပါသူကသူ့ရဲ့ရိုးရအစားစာပါမန္တလေးရဲ့
မန္တလေးရဲ့ထောင်းဒီအစားစာတခုလို့တင်စားကြတဲ့မန္တလေးမုံဒီကိုအခုနောက်ပိုင်းညမပြီအနေနဲ့ရက်ရက်ကယဉ်ကျေးမှုဒလေးတွေပေါင်းစုံနဲ့ရန်ကုန်မှာရနိုင်ပေမဲ့လည်းမန္တလေးမုံဒီအရသာစစ်စစ်ကိုတော့မမိဘူးလို့မုံဒီကြိုက်သူတွေကဆိုကြပါတယ်ဒါကြောင့်လေဒေသအသီးသီးကမန္တလေးမုံဒီကောင်ကြိုက်သူတွေအတွက်တော့မန္တလေးမြို့ရဲ့အထင်ကြီးအစားအစာမန္တလေးမုံဒီဟာစွဲဆောင်မှုတစ်ခုအဖြစ်ဆက်ရှိနေဦးမှာပဲဖြစ်ပါလိမ့်ရှင
်။မန္တလေးမုံဒီကောင်ကိုတင်ဆက်ထားတဲ့မမြင်ခိုင်ရဲ့မြန်မာတခွင်စီစဉ်ကိုနားဆင်ကြတာဖြစ်ပါတယ်။ VOA ကလည်းစနေနေ့ညပိုင်းစီစဉ်ကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြခင်မှာတင်ဆက်ပေးမယ့်ဒုတိယပိုင်းစီစဉ်မှာတော့ NLG ရတာအစိုးရတက်လာပြီးတော့တနစ်တာအချိန်အတွင်းကနိုင်ငံစီးပွားရေးလူမှုရေးစာရတွေကိုဆွေးနွေးထားတဲ့တိုက်ရိုက်လေးလိုက်စီစဉ်ကိုနားဆင်ကြဖို့ရှိပါတယ်။ VOA ကလည်းခုလိုထုတ်လွှင့်ပေးနေတဲ့ Radio စီစဉ်နဲ့ပါဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်မတ်လ25ရက်စနေနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်အခုဆက်ပြီးတော့ညစင်တိုင်းအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လက်လက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာစနေနေ့ညအထိုင်းလေးလိုင်းအစီအစဉ်ကိုနားဆင်ကြမှာပါအစီအစဉ်ထုတ်လို့ရမှုကိုရနိုင်နဲ့ကိုအောင်လွင်ဦးတို့တင်ဆက်ထားတဲ့အထိုင်းလေးလိုင်းအစီအစဉ်ကိုနားဆင်ကြအောင်ပါရှင်
ရရှိမြတ်မြတ်မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရရဲ့တက်တန်းဟာအခုဆိုရင်ဒီနှစ်ပြည့်တော်မှာပါရသားအစိုးရရဲ့ဒီနှစ်တာတက်တန်းအတွင်းမှာနိုင်ငံရေးစီးပွားရေးလူမှုရေးအတက်ကျဘာတွေရှိခဲ့တယ်လဲရှေ့မှာရောဘာတွေမျှော်လင့်နိုင်မလဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပြည်နယ်ဆွေးနွေးပုဂ္ဂိုလ်တွေလည်းရောက်နေကြပါပြီဟိုနောက်တစ်ခုကကျွန်တော်တို့ဆွေးနွေးပွဲအတွက်ကို Facebook တွေ email တွေနဲ့ပို့ထားတဲ့စာတွေလည်းတော်တော်များများရှိပါတယ်ဒီထက်က Facebook ပေါ်ကမက်ဆေ့ချ်ဟိုပြပို့ထားတဲ့စာတချို့တော့အရင်ဆုံးကောင်းတော့ဖော်ပြပေးကြပါတယ်တခုကတော့ကျွန်တော်တို့ CEO ပို့ထားတာကတော့ကိုအောင်နိုင်စိုးဆိုတဲ့အကောင့်မှာသူကတော့အတက်ကြရတော့ရှိပါတယ်တဲ့တီးစလောက်ကတော့စားတောက်ကုံဈေးနှုန်းတွေတက်ပြီးအောက်ခြေလူဒန်းစားတွေဒုက္ခပိုများလာတဲ့ရွှေဈေးတွေတက်ပြီးရွှေဝတ်ရာကနေကျေးဘက်ကိုပြောရမလို့ဖြစ်လာတဲ့နေထိုင်မှုဈေးတွေကြီးလာတဲ့မှုခင်းတွေများလာတဲ့ခွန်တွေတိုးလာတဲ့လူစိုးတခုတွေပေါ်လာတဲ့သာသနာမင်းမိန်လာတဲ့ကဲဘဲခွက်ကိုအကောင့်ပြောရမှန်းတော့မသိတော့ပါဘူးဆိုပြီးတော့သူကရေးထားပါတယ်နောက်တူကတော့ကျွန်တော်တို့ email နဲ့ပေးပို့ထားတာပါဒေါက်တာကျော်ရှင်ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ကျွေးကျော်တဲ့အရန်မြင့်မျော်လင့်ချက်ပို၍ပို၍မြင့်ရေဝူရလက်တွေခန်းစားချက်မသိသာသေးပြည်သူပိုင်ကဏ္ဍကြိုးစားမှုမြင်ရသည်ပုဂ္ဂလိကကဏ္ဍလူတိုင်းလက်လန်းမမီသေးစီဝိုင်းနေကိုညဆက်ကုံတွေကိုအားထားတရားမဝင်ရောင်းဝယ်နေရအနှိမ်ခံနေရဈေးကွက်ပြောက်သူများပြုသည်မြတ်နူရလူမှုလုံခြုံရေးပျောက်ဆုံးလူသတ်မှုဘလက်ကာယပြုမှုနဲ့အမှုချမ်းစီးမှုတွေတိုးတက်မြမယဉ်ကျေးမှုနှိမ့်ချမွေးစေဝဒူးနဲ့တဲနဲ့ဖန်စီရမိကုံစင်းနှုံလိုက်လို့မမီအချင်းအလူရန်စားနဲ့ပင်စင်စားတွေမခံတာပို့ဆောင်ရေးတိုးတက်တဲ့စိုက်ကဲကြောင့်တရားသူတနည်းမှာတိန့်ခဏနီပါရှိစေကုစီမြင့်တဲ့စေယုံကလေးတွေမှာအကျိုးပဲ့ဒဏ်ရာရသူတွေနဲ့ပြင်းနေနေတဲ့အ мян ပြင်ပေးဖို့လိုပါတယ်ဆိုပြီးသူကရေးပါတယ်ဒါကတော့ကျွန်တော်တို့ပြပို့ထားတဲ့စာတချို့ပါဆိုတော့ဒီလိုပေါ့လေဟိုတချို့ကလည်းကောင်းသည်ဆိုသည်အဲ့လိုသောရမြင်နေရတော့အမျိုးမျိုးကျွန်တော်တို့ရေးပို့တာတွေရှိပါတယ်အခုတော့ပင်နိုင်ဆွေးနွေးမဲ့ပုံကူရဲ့ရေဝေရအမြင်တချို့ကိုကျွန်တော်ကြားချင်ပါသေးတယ်ဆိုတော့ဒီတမဆုံးတူရတော့ဒီမြန်မာနိုင်ငံမှာဒီမဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့မြန်မာနိုင်ငံကဥအောင်သူငယ်မှာဆိုတော့ဥအောင်သူငယ်ရဲ့အမြင်ကိုလည်းကျွန်တော်ရေဝေရကြားချင်ပါတယ်ဒီ NLD အစိုးရတနေ့တာဆောင်ရွက်ခဲ့သမျှတွေထဲမှာရေဝေရပြောမယ်ဆိုရင်ကောင်းသလားညံ့သလားမစိုးလို့ပြောရမလားဘလို့အကဲဖြတ်နိုင်မလဲဥအောင်သူငယ်
ဟုတ်ကဲ့ဟိုကျွန်တော်တို့သူ့ရဲ့အစိုးရရဲ့စွမ်းဆောင်မှုကိုပြောရရင်တော့တော်တော်လေးအားမရစရာအခြေအနေရှိပါတယ်ဆိုတော့သူသဖြင့်တော့ဟိုပြည်သူတွေရဲ့စားဖို့နေရေးကိစ္စတွေကိုကျွန်တော်တို့ဟိုတေချာမဆောင်ရွက်ပေးနိုင်ဘူးအထူးသဖြင့်ခုနပြောခဲ့တဲ့အတိုင်းပဲကုန်စည်နှုန်းတွေပြည့်တက်လာတယ်ဟိုကျွန်တော်တို့စီးပွားရေးအခြေအနေအလားအလာမကောင်းဘူးဆိုတော့ဒါတွေရှိလို့ပဲတစ်ဖက်မှာလည်းဒီကျွန်တော်တို့ပြည်သူတဦးချင်းရဲ့ဘဝဟိုလုံခြုံရေးနဲ့ပတ်သက်လို့ပြောမယ်ဆိုလို့ရှိရင်လည်းခုနပြောခဲ့တဲ့အတိုင်းပါပဲဒုစရိုက်မှုတွေများလာတယ်ရာဇဝမှုတွေထူပြောလာတယ်သာပြင်းဒီအခြေအနေတွေကတော့အမှန်ပဲဖြစ်ပါတယ်ဆိုတော့နောက်တစ်ခုကဟိုပြည်တွင်းငင်းညာရေးအတွက်ကိုအစိုးရကအားလုံး consult လုပ်နေတယ်ပြောပြမယ်လေဟိုကျွန်တော်တို့တိုက်ပွဲတွေဆက်ဖြစ်နေကြတော့အားလုံးသိပါပဲဆိုတော့အဲ့တော့ဒီအနေထားမှာဘယ်လိုချက်လက်တွေအကောင်းမလဲပေါ့နော်ဟိုကျွန်တော်တို့တော်တော်ရှာရတော့ခက်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီမြန်မာပြည်သုံးသက်တဲ့ဒေါက်တာရံမျိုးသိန်းလဲကျွန်တော်တို့ပင်နယ်ဆွေးနွေးဖို့ရောက်နေပါတယ်ဒေါက်တာရံမျိုးသိန်းအမြင်ရောခင်ဗျာကျွန်တော်တို့ဒီ NLD ရဲ့တနစ်တာအတွင်းမှာရေဝူရသုံးသက်မယ်ဆိုလို့ရှင်ဘယ်လိုသုံးသက်နိုင်မလဲ
အဲကျွန်တော်အမြင်ကတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဟာပေါ့လေကျွန်တော်တို့နှစ်ပေါင်း90ကျော်လောက်ပေါ့လေဒီအာဏာရှင်စနစ်အခြေခံခိုင်နဲ့အဖြစ်လာတဲ့ရန်တရားကြီးကိုတော့ဆက်ပြီးတော့ဟိုပြုပြင်ဖို့အတွက်ပေါ့လေဒါလွန်ခဲ့တဲ့နှစ်မှာဆက်ပြီးတော့ခြေလှမ်းဆခဲ့တယ်လို့ရေဘူးရသုံးသပ်လို့ရပါတယ်ဗျဒါပေမဲ့အဲ့ဒီလိုခြေလှမ်းဆခဲ့တဲ့နေရာမှာဆက်ပြီးတော့ခြေလှမ်းကလေးကကျွန်တော်အမြင်အားဖြင့်တော့အားနည်းချက်တွေလိုအပ်ချက်တွေအတော်လေးကိုရှိခဲ့တယ်လို့ပ ပြောချင်ပါတယ်အထူးသဖြင့်ပြောရလို့ရှိရင်ပေါ့လေကျွန်တော်တို့အစိုးရရဲ့ဝင်ကြီးအဖွဲ့ဖွဲ့စည်းတဲ့နေရာမှာကိုစပြီးတော့ဒီပြောစရာဆိုစရာတွေပြောတယ်ဆိုတာနေအတော်ဟိုညံနေတာကိုတွေ့ရပါတယ်အဲ့ဒီလိုအခြေအနေမျိုးမှာကျွန်တော်အမြင်အားဖြင့်ပေါ့လေအဲလက်ရှိတကယ်အာဏာရှင်စနစ်ကနေကျွန်တော်တို့ဒီမိုကရေစီစနစ်ကိုဆက်ကူးမကူးကာလမှာတကယ်အားဖြင့်တော့အတိုင်းအတာတစ်ခုထိအားကောင်းတဲ့အစိုးရတရရဖြစ်မယ်ဆိုရင်တိုင်းပြည်နဲ့ပြည်သူလူထုအတွက်တကယ်အကျိုးပြုနိုင်မယ်လို့ကျွန်တော်ကမြင်ပါတယ်။အဲနောက်တစ်ချက်ကအဲ့ဒီအစိုးရဟာနော်ကျွန်တော်တို့တိုင်းပြည်ရဲ့နော်ပြဿနာကြီးတစ်ခုဖြစ်တဲ့ဒီအရက်ဖက်စစ်ဖက်ဆက်ဆံရေးကိစ္စကိုလည်းပဲခီးခီးရောက်ရောက်နဲ့ဟိုထိမ့်ထိမ့်ညှိညှိဆောင်ရွက်နိုင်တဲ့အစိုးရမျိုးဖြစ်ဖို့လိုအပ်တယ်လို့မြင်ပါတယ်။အဲနောက်တစ်ဖက်ကလည်းဒီငင်းငင်းရေးနဲ့ပတ်သက်ပြီးတော့လည်းပဲဟိုတက်မတော်နဲ့ကိုတိုင်းသားလက်နက်ကိုင်အဖွဲ့စည်းတွေနဲ့ရောအထီးရောက်ရောက်ပေါ့လေနှိမ့်နှိုင်းဥဆောင်မှုပေးနိုင်တဲ့အစိုးရအဖွဲ့မျိုးဖြစ်ဖို့လိုအပ်တယ်လို့မြင်ပါတယ်။နောက်စီးပွားရေးဘိုင်းမှာလည်းပဲခုနပြောတဲ့ကျွန်တော်တို့ဒေသတွင်းနိုင်ငံတွေနဲ့နှိုင်းယှဉ်ရင်ပေါ့လေကျွန်တော်တို့နိုင်ငံမှာနော်နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေလာပြီးတော့ရင်းနှီးမြှုပ်နှံနိုင်အောင်ဆွဲဆောင်နိုင်တဲ့မလုံးပေးနိုင်တဲ့ပတ်ဝန်းကျင်မျိုးကိုအထူးထောင်နိုင်တဲ့အစိုးရမျိုးဖြစ်ဖို့လိုအပ်ပါတယ်။ဒီလိုလိုအပ်ချက်တွေဘက်ကနေကြည့်မယ်ဆိုရင်တော့လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဟာအောင်မတ်မရသေးဘူးเนาะဆံမှုပွဲရှုံးနိုင်နေစေဖြစ်တယ်အဲ့ဒီရှုံးနိုင်နေမှုကိုလာမဲ့၄နှစ်အတွင်းမှာအကောင်းဆုံးပြင်ဆင်ပြီးတော့เนาะအထူးရောက်ဆုံးဆောင်ရွက်ဖို့လိုအပ်နေသေးတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်ဟုတ်ကဲ့တကယ်တော့ဒီအစိုးရတရအဖြစ်နဲ့အသက်ဆက်ဆက်တက်လာတဲ့အချိန်မျိုးဟာဟိုတာမန်အဖြစ်ကတော့ကိုလို့ချင်းကန်ကျင်တဲ့မူဝါဒတွေကိုတွန်းလှုံနိုင်တဲ့ဒီအင်ပြေအဖြစ်အခြေမျိုးဖြစ်တတ်ပါတယ်အထူးသဖြင့် NLD ပါတီဆိုလို့ရှိရင်လေဒီလူလူကတခဲနဲ့ထောက်ခံမှုနဲ့တက်လာတာဆိုတော့တကယ်ဆိုရင်တော့လှုပ်ချင်တဲ့မူဝါဒတွေကိုတွန်းလှုံတာမျိုးဟိုဖြစ်ရမှာပါဒါပေမဲ့ဒီလိုအခြေအနေမျိုးမတွေ့ရတာဘာကြောင့်လို့ပြောနိုင်လဲဟိုဥပ္ပါဒုံရင်ခင်ဗျာโอเคဥပ္ပါဒုံရင်ကြားလာမသိโอเค
ဟိုချုပ်ကင်မှုစိတ်များပါတယ်ခင်ဗျာဆိုတော့နောက်တစ်ခုကကျတော့ဒီဟိုကျောင်းဆန်းစုကြည်အနေနဲ့လည်းပေါ့နော်ကျန်တဲ့အင်အားစုကြီးနောက်တစ်ခုကကျတော့သူ့ရဲ့ပါတီကို၌ကိုဟိုတော်တော်လေးမယုံမကြည်ပဲနဲ့ဟိုတံပေရထားတဲ့ပုံစံမျိုးရှိပါတယ်။ဒါကြောင့်မလို့တချို့တာဝန်တွေကိုဒီတခြားဟိုအရေးရှင်းရှိတဲ့လူတွေကိုခွဲဝေပေးတာမျိုးမလုပ်ပဲနဲ့သူကိုယ်တိုင်ဝန်ကြီးဌာနဟို၃ခုလောက်ခြင်ထားတယ်။နောက်တစ်ခါကျတော့အရေးပါတဲ့ဒီကော်မတီပိုဇီရှင်တွေကတော်တော်များများမှလည်းဟိုခြင်ထားတဲ့သဘောရှိပါတယ်။ဆိုတော့အဲ့တော့ဒီအနေထားမှာပဲဟိုမလုပ်နိုင်မခြင်နိုင်ဖြစ်လာရတဲ့အနေထားမျိုးတွေရှိပါတယ်။ဆိုတော့နောက်တစ်ခါကျတော့ဒီအစိုးရဒီဖွဲ့စည်းရေးကိစ္စအပြင်ကိုကျန်တဲ့အရေးပါတဲ့ institution တွေဖြစ်တဲ့ကျွန်တော်တို့လူခွင့်ရေးကော်မရှင်တို့နောက်တစ်ခါဒီအချင်းဖြတ်ချစားမှုတိုက်ခိုက်ရေးကော်မရှင်ပေါ့ဆိုတော့ဒီလိုကိစ္စတွေမှာလည်းဟိုလုံလောက်တဲ့လူအင်အားဖြည့်တာမျိုးတွေအခုချိန်ထိမတွေ့ရသေးဘူးခင်ဗျဆိုတော့အဲ့လိုအနေထားမှာအခုသွားနေတဲ့ပုံစံကတော့တယောက်တည်းဆုံးဖြတ်တယောက်တည်းသွားစသဖြင့်ဒီလိုပုံစံမျိုးဖြစ်တဲ့အခါကျတော့လက်ဟာမှုတွေဖြစ်လာတာလည်းဒါဟိုသဘာဝကျတယ်လို့တော့ကျွန်တော်ထင်ပါတယ်
โอเคဟုတ်ပါတယ်ဒီ NLD အစိုးရလက်ထက်မှာဟိုပြည်ရင်းငင်းငင်းအတွက်ဆိုပြီးဒေါ်ဆန်းစုကြည်ဦးဆောင်ပြီး27ပင်လုံးညီလာခံကျင်းပတယ်တိုင်းဒေသနဲ့ကိုင်ဖွဲ့တွေအားလုံးလိုလိုပါလာတဲ့အတွက်မျှော်လင့်ချက်တွေလည်းပေါ်လာတယ်ဒါပေမဲ့နောက်ပိုင်းမှာတိုက်ပွဲတွေဖြစ်တဲ့ဆွေးနွေးမှုတွေကလည်းတန့်နေတယ်တခါတီစီးပွားရေးမှာဆိုရင်လည်းအမေရိကန်ကတန်ခတ်တာတွေပြန်ရုပ်တာလို့လို့ဟိုအကောင်းမျှော်လင့်နိုင်စရာလေးတွေပေါ်လာတယ်ဒါပေမဲ့နောက်ပိုင်းမှာဒေါ်လာဈေးတက်တာလို့ဟိုကုန်စင်းလုံးကြီးရာလို့စသဖြင့်ပေါ့လေအဲ့လိုပြဿနာတွေရှိတယ်နောက်တခါဒီလူခွေရေးကိစ္စနဲ့ပတ်သက်လို့ရှိရင်လည်းမိနစ်တုန်းကဒီကုလသမဂ္ဂထရီညီလာခံမှာဟိုမြန်မာနိုင်ငံနဲ့ပတ်သက်လို့ထူးထူးခြားခြားဆုံးဖြတ်ချက်မချအောင်ဆိုပြီးတော့ဖြစ်တယ်ဒါပေမဲ့အခုကြာတော့ဒီရခိုင်ကိစ္စတို့ဘာလို့စသဖြင့်တိုင်းဒေသတွေကပြဿနာတွေနဲ့ပတ်သက်လို့ဒီလူခွေရေးကိစ္စတွေချေချေလောင်ပြောလာတယ်ဟိုမိနစ်တုန်းကပဲဒီလူခွေရေးကောင်စီကလည်းပဲဒီမြန်မာနိုင်ငံကိုအချက်လက်စုံစမ်းရေးကော်မရှင်လွှတ်မယ်ဆိုတဲ့ကိစ္စမျိုးဒီနိုင်ငံတကာဆက်ဆံရေးမှာပါဒီလိုအခင်းချင်းတွေပြောင်းလာတယ်ဆိုတော့ဒီတနစ်သားအစိုးရရဲ့တက်တန်းအတွင်းမှာအစိုးရဒီရှိန်ဝါဩဇာဟိုကြလာရလို့ဆိုနေလားဒေါက်တာရံမျိုးသိမ့်အမြင်ပြောပါအောင်ခင်ဗျအ
ဲကျွန်တော်အမြင်ကတော့ပေါ့လေအဲကျွန်တော်တို့လည်းပဲတဘောတစ်နှစ်တစ်ပတ်ရှိရေနော်ရပ်သားအစိုးရတိကျက်ကိုကျွန်တော်တို့ကအားကောင်းစေချင်အဲ့ဒီလိုအားကောင်းစေချင်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကအားနည်းချက်တွေလိုအပ်ချက်တွေကိုကျွန်တော်တို့နီးလမ်းမောင်းဆောင်နေပေါ့လေကျွန်တော်တို့ပြောနေတယ်ဝေဖန်နေတယ်သုံးသပ်နေတယ်အဲဒါပေမဲ့အဲကျွန်တော်အမြင်အားဖြင့်ပြောရင်အစိုးရတိကျက်ရေနော်ပထမဆုံးနှစ်မှာနော်အစိုးရအနေနဲ့အားတော့ခွန်ဆိုင်လုပ်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်။တော့အခြေခံကောင်းတွေကိုစနစ်တကျတည်ဆောက်နိုင်ဖို့လိုအပ်တယ်လို့မြင်တယ်။အဲဒုတိယနေ့တတိယနေ့သရုပ်သားနေ့ပြင်ဆင်မနေ့တွေမှာပြည်သူလူထုရဲ့ထောက်ခံမှုနဲ့စိတ်ဝင်စားမှုကတစ်ဖြည်းဖြည်းရိုးကျလာနိုင်တဲ့အနေအထားရှိတဲ့အခါကျတော့ပြည်သူလူထုရဲ့ထောက်ခံမှုနဲ့စိတ်ဝင်စားမှုအမြင့်မားဆုံးဖြစ်တဲ့ကာလမှာတော့ဟိုဆောင်ရွက်ခဲ့ဖို့ကောင်းတယ်။ဒါပေမဲ့ရ လက်ရှိအခြေအနေမှာကျွန်တော်အများဖြင့်နော်တနည်းရှိသွားပြီဒါပေမဲ့ဒီတနည်းဆောင်ရွက်ခဲ့တာတွေကိုနော်ဟိုအားအားတန်းပေါ့ကြိုးစားရင်သားမခွဲခြားပဲနဲ့နော်ဖြည်းဖြည်းရောက်ရောက်မှန်မှန်ကန်ကန်ပြန်သုံးသပ်ဖို့လိုအပ်တယ်လို့ရင်တယ်အဲ့ဒီလိုသုံးသပ်ပြီးတော့လာမယ့်၄မိနစ်မှာနော်အကောင်းဆုံးအဖြစ်ရောက်ဆုံးအပြည့်အဝဆောင်ရွက်နိုင်အောင်ဟိုပြင်ဆင်တဲ့လေလို့ကျွန်တော်မြင်တယ်နောက်အဲ့ဒီမှာအရေးကြီးတဲ့အချက်တစ်ချက်ကပါလဲဆိုတော့ခုနကကောင်လူမျိုးဆွေးရွေးသွားတဲ့အချိန်မှလည်းပါတယ်အဲကျွန်တော်တို့ကဘာဖြစ်နေလဲဆိုတော့တကယ်တော့အစိုးရအဖွဲ့တွေမှာပဲကြည်ကြည်နော်ပါတီတွေမှာပဲကြည်ကြည်နော်လွှတ်တော်တွေမှာပဲကြည်ကြည်အဘာတွေ့နေရလဲဆိုတော့အကျင့်နဲ့ဆွေးနွေးတာတွေကိုမတွေ့ရဘူးဖြစ်နေတယ်ဆိုလိုချင်တဲ့သဘောကတော့ခေါင်းဆောင်လို့ကမြအားလုံးမှန်တယ်အားလုံးကောင်းတယ်ဆိုတော့ချစ်ကပ်မှုပုံစံမျိုးနဲ့ကျွန်တော်တို့တွားနေမယ်ဆိုရင်ကျွန်တော်တို့ကဟိုအာနာရှင်စနစ်ကိုနော်မပြိမပါဘို့လေပြောရပြီးတော့ဟိုပုံဖော်ပေးနေတဲ့ပုံစံမျိုးဖြစ်မှာတော့စိုးရိမ်စရာရှိတယ်အဲ့ဒီအခါကျတော့ဒါမဲ့၄နှစ်အတွင်းမှာအစိုးရအဖွဲ့တွေမှာပဲဖြစ်ဖြစ်ပါတီတွေမှာပဲဖြစ်ဖြစ်ပါတီခေါင်းဆောင်တွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်အစိုးရအကြီးအကဲတွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်လိုအပ်ချက်တွေအားနည်းချက်တွေကိုပြင်းပြင်းထန်ထန်ဟောခရီးရောက်ရောက်ဝေဖန်သုံးသပ်ပြီးတော့ခင်းကြီးဆောင်ရွက်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါအဲ့လိုကိုဒီဟိုဟိုထော်ရရမျိုးသိန်းလိုပဲဒီမှာတယောက်ကျွန်တော်တို့ Facebook ကဟိုပြောထားတာတယောက်ကတော့ကိုမြတ်ဆိုတဲ့အကောင့်ပါသူကတော့တိုးတက်မှုနေတယ်လှုပ်တော့လှုပ်နေတယ်အားရစရာတော့မကောင်းသေးဘူးစီဝိုင်းတိုးတက်အောင်ဦးစားပေးလှုပ်တဲ့စီဝိုင်းကောင်းလာရင်ကျန်တာတွေကောင်းလာမယ်လို့ထင်ပါတယ်အမေစုကိုပဲအားကိုးလွန်းတယ်ပြည်တော်စုဝင်ကြီးတွေကိုပိုင်ဆုံးဖြတ်ချက်တွေနဲ့ရဲဝင်လှုပ်တင်တယ်ဆိုတော့ဆော့ဆော့ဒီထော်ရရမျိုးသိန်းထောက်ပြတဲ့အချက်ကိုဟိုကိုအောင်သူငယ်ထောက်ပြတဲ့အချက်တွေနဲ့လည်းဟိုအကျုံးဝင်နေတယ်လို့ထင်ပါတယ်နောက်ထပ်ကျွန်တော်တို့ဟိုအီးမေးလ်နဲ့ပေးပို့ထားတဲ့စာစာအောင်လဲဟိုဟိုမိုက်တန်စင်ဖတ်ပြပေးပါအောင်ခင်ဗျဟု
တ်ကဲ့ပါရှင်ဒီသူရေးထားတာတော့တိသာထင်ရှားတဲ့ပြောင်းလဲမှုတွေတိတ်မတွေ့ရဘူးအခြေအနေတချို့ကပိုပြီးတော့ဆိုးလာသေးတယ်လို့ဆိုနိုင်ပေမဲ့လည်းအဓိကအရေးကြီးတဲ့ပညာရေးနဲ့ကျန်းမာရေးမှာလုံနေတဲ့အပြောင်းလဲတွေကနောက်နှစ်အနည်းငယ်ကြာမှတည်လာနိုင်မှာပါအစိုးရတက်တလာပြီးကတည်းကဆရာဆရာမတွေအများကြီးကိုနိုင်ငံခြားပို့တာမျိုးတွေဟာနှစ်တော်ကြာမှကောင်းကျိုးတွေကိုပြည်သူတွေတွေ့ရမှာပါစီးရုံတွေမှာဆက်အစ်စ်တွေတက်ဆင်ပြီးတော့အခမဲ့ကူတာပေးနေတာတွေကလည်းအားရစရာပါစီးပွားရေးမှာတော့မစွမ်းတာတွေကတော့စိတ်မကောင်းစရာပါနိုင်ငံရေးသမားတွေစီးပွားရေးမလုပ်တတ်တာမဆန်းပါဘူးအင်းအာနာရှင်တွေလည်းစီးပွားရေးနားမလဲပါဘူးစီးပွားရေးသမားတွေကိုသူတို့ကိုကြိုးလှောက်ခိုင်းတော့စီးပွားရေးသမားတွေကသူတို့ကိုအသုံးချပြီးပေါင်းစားကြပြီးတော့ကမ္ဘာအဆင့်မီဈေးဝယ်စင်တာတွေဟိုတယ်တွေနဲ့ဖြစ်နေတာစီးရင်သားတွေကတော့စီးရင်တွေနှက်ပြင်းရဲနှက်နေတာပဲအခုအစိုးရတက်ကစီးပွားရေးသမားတွေကိုအသုံးချပြီးပြည်သူအများအကောင်းကျိုးကိုလှောက်ခိုင်းရမှာအစိုးရကမဖိတ်ခေါ်ရလားစီးပွားရေးသမားတွေကမကူညီကြနာလားဘာပဲဖြစ်ဖြစ်ကျမတို့ရဲ့အစိုးရအဖွဲ့ကကိုကြိုးစွန့်ပြီးအများအတွက်စနစ်တကျရေရှည်ကောင်းကျိုးမျှော်ပြီးလှောက်တာမို့မျှော်လင့်ချက်အပြည့်နဲ့အားပေးလက်ပါလို့ဒေါ်ခင်မျိုးစွေကရည်ထားပါ
โอเคเจซูပါခင်ဗျာကျွန်တော်တို့ဒီကျွန်တော်တို့ပါဝင်ဆွေးနွေးဖို့ကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်ဒီထက်အရင်ဆုံးကတော့ကျွန်တော်တို့ဟိုပြည်မျိုးကကိုတင်ထေးဝင်းမှာကိုတင်ထေးဝင်းရဲ့သဘောထားကိုလည်းပဲဆွေးနွေးနေပါတယ်ခင်ဗျာ
အဲကျွန်တော်သဘောထားကတော့ဗျာလက်ရှိအစိုးရစပြီးတော့ကျွန်တော်တို့ပြည်အောင်စုဝင်ကြီးတွေခိုင်းလိုက်တဲ့အချိန်အစပြီးမားတယ်လို့ကျွန်တော်တို့မြင်တယ်လေဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဟိုလက်သမားကိုတန်လှပေးပြီးတော့အဲပိုင်ရန်ကိုရေပေါ်ပေးတယ်လို့ဖြစ်နေတယ်ဒေါက်တာတွေကိုဝင်ကြီးကတော့ဓာရီကိုခွဲမယ်စိတ်မမသိဘူးဗျာနိုင်ငံရေးသမားတကယ်စိတ်ကြပြင်တယ်တိုင်းပြည်ကောင်းစေခြင်းနဲ့သွန်သွန်စွန်စားစိတ်ရှိတဲ့ပရာဟိတသမားတွေကိုနေရာပေးရမှာဒါမှတိုင်းပြည်ရဲ့တိုးတက်နှုတ်မြန်မာဗျာအလုံးလုံးမှာပေါ့လှုပ်ချင်စိတ်ရှိတဲ့လူမှလှုပ်မှာပေါ့ဗျာခုတော့မဟုတ်ဘဲနဲ့ဒေါက်တာတွေဝင်ကြီးတွေကတော့အဲ့မှာအစိုးရဘက်ကလည်းကိုယ့်ကားတွေဖြစ်နေတယ်ဘာလို့လဲဆိုတော့အာနာကျင်တဲ့လောင်းနေနဲ့တိုးတဲ့အတူကပ်ပါခရိုနီတွေကိုမကျော်လွှားနိုင်မှုဖြစ်နေကြကြနိုင်ငံရေးစိတ်ကမရှိတော့လေတချို့တော့ဘာမှချက်ကလွတ်တော်ထဲမှာကျတော့လွတ်တော်ကိုယ်စားလှယ်တွေကလည်းပဲဘလို့ဖြစ်နေလဲဆိုတော့ခဏပြောလို့ပဲအဲအာနာကျင်လက်ပါစီတွေနဲ့ပဲသူတို့ကပြန်ပြီးတော့လုံးလာတို့ကြတယ်ဖြစ်နေကြဆိုကြပါဆိုကြကျွန်တော်တို့အုပ်ချုပ်ရေးဆိုရင်လက်နက်ကန်အဖွဲ့စည်းမဟုတ်ဘူးမဟုတ်တာနဲ့များကျွန်တော်တို့အစိုးရလက်အောက်ကန်ဖြစ်နေကျွန်တော်တို့တိတ်ကုန်းလို့ရမယ်ဖွဲ့စည်းပုံအခြေခံဥပဒေကြီးအဲ့လိုဥပဒေကြီးအစိုးရတွင်ဆွဲရမယ်အာမသူတို့မလုံးနိုင်ဘူးလွတ်တော်ကိုယ်စားလှယ်ကြီးရတယ်ဒါကြောင့်မို့လို့တော်စုနေနဲ့တော့အကုန်ပြင်းစီခြင်းနဲ့ဗျာ
ဟုတ်ကဲ့ကျေးဇူးပါကိုတင်ထေးဝင်းကျွန်တော်တို့နောက်ထပ်ဒီတော်တာရှင်တယောက်ကိုထုံးမြင့်ဆိုတာလည်းကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာရှိပါတယ်ကိုထုံးမြင့်ရဲ့အီးမေးလ်ကိုကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
စီဝါရေးကိုကြည့်မယ်ဆိုရင်ရှေးမတိုးနိုင်သေးသလိုမူဝါဒများလည်းရေရရာဖြစ်သူများကိုချပြနိုင်ခြင်းမရှိပါစီးပွားရေးကိစ္စများမှာအစိုးရအဖွဲ့အားဦးဆောင်နိုင်ခြင်းမရှိဘဲစီးပွားရေးလုပ်ငန်းရှင်ဟောင်းများရဲ့ဦးဆောင်မှုနောက်ကိုလိုက်နေတယ်လို့သုံးသပ်ရပါတယ်ပညာရေးပိုင်းကလည်းအရင်လိုပါပဲတည်တာတဲ့ပြောင်းလဲမှုတော့မတွေ့ရပါဘူးနေရီသားများနဲ့ကြေးရအစ်စ်နေမှာပြောင်းလဲသွားတယ်လို့ဘာမှသိသိသာသာမရှိပါဘူးပြည်သူတွေအရင်လိုပဲမီးမလင်းစေတောက်သုံးရရှာပါစေလမ်းများကြမ်းတမ်းနေသေးပါပဲတနစ်သာပြည့်သွားတာအစိုးရဘာတွေလုပ်နေလဲဆိုတာမသိတဲ့ပြည်သူတွေလက်ညှိုးထိုးမလွှဲပါပဲ
ခုလေစိုးမိုးရေးပိုင်းမှာကြည်ပြန်တော့လေအရင်ကထက်တောင်ပြည်သူတွေလုံခြုံမှုမခံစားရတယ်လို့ပါပဲဥပဒေတော့ရှိပါရဲ့ဥပဒေအထက်မှာလူတွေကများနေတော့အစိုးရတက်ကဥပဒေစိုးမိုးရေးဆိုတဲ့ဇကားကိုပြောတော့မပြောရတော့ဘူးဖြစ်နေတယ်ပြောင်းလဲဖို့ဆိုတာအလန်းဝေးနေသေးတယ်ဖွဲ့စည်းပုံပြင်ဆင်ရေးကတော့အစိုးရတက်အနေနဲ့လုံနိုင်ဖို့အလားအလာမရှိပါဘူးမျောလင်းချက်လည်းမထားတော့ပါနိုင်ငံရေးကတော့အဆိုးဆုံးပါပဲဦးသိန်းစိန်အစိုးရလုပ်ခဲ့တဲ့ငင်းငယ်လုပ်ငန်းစဉ်ကိုမထိန်းနိုင်ဘူးဖြစ်နေတယ်ပိုပြီးတိုက်ပွဲတွေဖြစ်လာတဲ့အစိုးရတက်လက်ထက်စစ်ပီးဒုက္ခသည်များကအသိအကျော်ရှိလာတယ်တမတော်ကိုထိန်းဖို့မပြောနဲ့ပြောတာမပြောရဲရှာပါဘူးတမတော်ဘာလို့လို့နှုတ်ပိတ်နေတယ် NRPC ဖွဲ့ထားတာလဲနိုင်ငံရေးမှာအာဏာဘာမှမရှိတမတော်ကသဘောမတူရင် NRPC လည်းအလကားပါပဲအချုပ်အားဖြင့်အစိုးရအသည့်အနေနဲ့တမတော်ရဲ့မျက်နှာကိုကြည့်ပြီးလှုပ်တာထက်ပြည်သူများရဲ့မျက်နှာကိုကြည့်ပြီးရှေ့ဆက်လှုပ်ဆောင်ပေးစီလိုပါတယ်
။ဟုတ်ကဲ့ဒါတော့ကျွန်တော်တို့ကိုထုံးမြင့်ဆိုပြီးတော့အီးမေးလ်နဲ့ပေးပို့ထားတဲ့စာပါ။ဟိုသူ့ထဲမှာလည်းတစ်ခုထောက်ပြသွားတာတစ်ခုကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြုရင်ပြောင်းလဲရေးနဲ့ပတ်သက်လို့မျှော်လင့်မထားတော့ပါဘူးဆိုတော့သူကပြောပါတယ်။ဆိုတော့ဟိုဒီ NLD ရဲ့တကယ်တော့ NLD ရဲ့မူဝါဒမှာဖွဲ့စည်းပုံပြင်ရေးကိုအဓိကဆောင်ရွက်မယ်ဆိုရင်သူပြောထားတာရှိပါတယ်။ဒါပေမဲ့လက်တွေ့မှာဟိုဒါကိုပြောင်းဖို့အတွက်ကိုဟိုဖြစ်နေမြောက်မဖြစ်လာတာဘာကြောင့်များလဲကိုအောင်သူငယ်ရဲ့သဘောထားဆွေးနွေးပြပါအောင်ခင်ဗ
ျဟုတ်ကဲ့ဟို NLD ကအခုလက်ရှိအာဏာရလာပြီးတဲ့အခါမှာသူတို့ကဒီအမျိုးသားရင်ကြားစစ်ရေးဆိုတဲ့ကိစ္စကိုဟိုလုပ်မယ်လို့ပြောပါတယ်ဆိုတော့အဲ့တော့အမျိုးသားရင်ကြားစစ်ရေးဆိုတဲ့ဟာကလည်းအထူးသဖြင့်တော့တပ်မတော်နဲ့ NLD ကြားတဲ့ရင်ကြားစစ်ရေးလို့ဖြစ်သွားတာ哦ဆိုတော့အဲ့ဒီအနေထားမှာခုနပြောတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဘာညာဆိုတဲ့ကိစ္စတွေကနောက်ကိုရောက်သွားတဲ့ပုံရပါတယ်ဆိုတော့အဲ့ဒီအနေထားမှာအရင်တစ်ချိန်လုံးကဒီဖွဲ့စည်းပုံပြင်ရေးပြောတဲ့ကိစ္စတွေကပါတီတွင်းမှာရောလွှတ်တော်ထဲမှာရောလွှတ်တော်ထဲကဒီဥပဒေကြမ်းပြုစုရဲ့ကော်မတီဘက်မှာပါဘာမှအခုချိန်ထိပြင်ဆင်တာမရှိဘူးဆိုတော့သတင်းတွေလည်းကျွန်တော်တို့ဖတ်ရပါတယ်ဆိုတော့ဒီလိုအနေထားဖြစ်သွားတာကကျွန်တော်အမြင်ကတော့ဒီအစိုးရတစ်ခုလုံးအနေနဲ့ပေါ့နော်ဆိုတော့ကျွန်တော်တို့ strategic direction လို့ခေါ်တဲ့မဟာဗျူဟာမြောက်တဲ့ကျွန်တော်တို့ဘယ်လိုသွားမလဲအစတဖြင့်ဒီလမ်းညွှန်ချက်တွေပျောက်နေစုဖြစ်ရတာလို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ဒေါက်တာရံမျိုးသိအမြင်ရောခင်ဗျအခုတကယ်ဟို NLD ကပေါ်လေဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအဓိကဦးစားပေးလုပ်မယ်ဆိုပြီးသူကြေညာလဲပေးထားပါတယ်ဒါပေမဲ့ဒီတစ်နှစ်အတွင်းမှာတော့ဟိုဒါနဲ့ပတ်သက်လို့တိုက်တန်းတော့လုပ်တာမမြင်ရတာဘာကြောင့်များလဲခင်ဗျအ
ဲကျွန်တော်မြင်တာတော့ဟိုအချင်းကြီးတရားလုံးပေါ်မှာပေါ့လေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့နော်စနစ်တကျတုံးတက်ပြီးတော့ဆန်စစ်တဲ့အပိုင်းမှာအားနည်းချက်တွေရှိနေတယ်လို့မြင်ပါတယ်။နောက်တရင်အချက်လက်တွေကိုစုဆောင်းပြီးတော့ဆုံးဖြတ်ဆောင်ရွက်တဲ့အပိုင်းမှာလည်းအားနည်းချက်တွေရှိနေတယ်လို့မြင်ပါတယ်။အဲ့တော့ခွဲစည်းပုံအခြေခံဥပဒေအကျတဲနဲ့ပတ်သက်လို့ရှိရင်ကျွန်တော်မြင်အားဖြင့်ဒါဒီကောပွဲကတိကဝတ်ခဲမှာပါတဲ့အတွက်ကြောင့်မလို့မဖြစ်မနေနော်ဆောင်ရွက်ဖို့လိုအပ်တယ်လို့မြင်ပါတယ်။ဒါပေမဲ့ကျွန်တော်မြင်ကတော့ခွဲစည်းပုံအခြေခံဥပဒေကိုနည်းနည်းများချင်းအချက်ချင်းပြင်ပြရမယ်ပြောင်းပြရမယ်ဆိုတဲ့သဘောမျိုးဆိုလိုတာတော့မဟုတ်ပါဘူး။ဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့လက်ရှိအပြောင်းအလဲမှာ2008ဖွဲ့စည်းပုံအခြေခံဥပဒေလက်ရှိဖွဲ့စည်းပုံအခြေခံဥပဒေနဲ့တွားလို့မရဘူးဆိုတော့တော့ဟို message သတင်းစကားကိုတော့ပြည်သူလူထုကြားထဲမှာတော့အာဏာရပါတီရောအစိုးရရောလွတ်တော်ရောအမြဲတမ်းပေးနေဖို့လိုအပ်ပါတယ်။နောက်အဲ့ဒီအချက်အသေးကိုကြော်လွားဖို့စဉ်းစားတဲ့နေရာမှာကျွန်တော်အမြင်အဖြစ်အစိုးရရောလွတ်တော်ရောတက်မတော်ရောတိုင်းမလက်နက်ကိုင်ဖွဲ့စည်းတွေရောနောက်နိုင်ငံရေးပါတီတွေရောနောက်အချက်ဖက်အဖွဲ့စည်းတွေရောအားလုံးပါဝင်ပြီးတော့အရင်နဲ့ဆိုလို့အဖြေရှာပြီးတော့ဆောင်ရွက်ဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်။လက်ရှိ NLD အစိုးရမှာအဓိကလိုအပ်နေတယ်လို့ကျွန်တော်မြင်တာနောက်တစ်ခုကတော့အာနိုင်ငံရေးပါတီတွေနဲ့ဟိုထိတွေ့ဆက်ဆံပြီးတော့ပူးပေါင်းလှုပ်ဆောင်မှုအပိုင်းမှာအများကြီးအားနည်းနေတယ်လို့မြင်ပါတယ်။နိုင်ငံရေးပါတီတွေအတန်ကိုနားထောင်ဖို့လိုအပ်ပါတယ်။သူတို့ရဲ့အမြင်တွေသဘောထားတွေကိုတော့ကိုယ်နဲ့တူပြီးဖြစ်စေမတူပြီးဖြစ်စေတော့ဟိုနားထောင်ပြီးတော့ဆန်းစစ်ဆောင်ရွက်နိုင်မှုဒုပတ်တယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျ။ကျွန်တော်တို့ဒီကျွန်တော်တို့အခုတော်တော်ရှင်တွေကဒီ Facebook ကနေပေးထားတဲ့စာတစာကိုလည်းဟိုဖတ်ချင်ပါသေးတယ်
။ဟုတ်ကဲ့ပါရှင်။ကျွန်တော်အမြင်ပြောရရင် NLD တာဝန်ယူဆကတိုင်းပြည်ကိုကြီးညာခဲ့တဲ့ဖွဲ့စည်းပုံပြင်ဆင်မှုငင်းချင်းဖော်ဆောင်မှုကိစ္စတွေဟာယနေ့အချိန်ထိအရာမထင်သေးဘူးလို့ယူဆမိပါတယ်။အကောင့်ထဲဖော်လုဆောင်နေရတော့မှန်ပါတယ်။ခုဆို NLD တာဝန်ယူလာခဲ့တာအားလုံးသိတဲ့အတိုင်းတစ်နှစ်ပြည့်တော့မှာပါ။အရင်ဦးသိန်းစိန်အစိုးရလက်ချက်ကလည်းခုလောက်ပြောင်းလဲတိုးတက်တဲ့လောက်တော့အထိုက်လျောက်လုံးပြနိုင်ခဲ့တာပါပဲ။တရားဥပဒေစိုးမိုးမှုအပိုင်းမှာလည်းယောနေနေတာကိုအမျိုးမျိုးဖုံဖုံကြားသိနေရပါတယ်။ပြည်သူတယောက်အနေနဲ့ဆန္ဒစော်တယ်လို့ပဲပြောချင်ပြောတိုင်းပြည်တကယ်အရှိန်အဟုန်နဲ့လှည့်လည်မြန်မြန်ပြောင်းလဲတိုးတက်တာကိုမြင်ချင်းလှပါပြီ။ဘာဖြစ်လို့လဲဆိုတော့ကမ္ဘာကြီးကလှည့်မြန်စွာပြောင်းလဲတိုးတက်နေပြီးမြန်မာပြည်ကြီးကိုထိုင်ဆောက်နေရမှာမဟုတ်လို့ပါ။အဲ့လိုမျိုးဦးစိုးမင်းကရေးသားထားတာပါ။
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျန်တဲ့ဟိုကျန်တဲ့ပုံကိုယ်တွေလည်းရှိပါသေးတယ်ဒီမှာဟိုသူတို့ကတော့စာရိုက်ခတ်တူတူမလို့ကျွန်တော်ဒီမှာတစ်ခါတည်းဖတ်သွားချင်ပါတယ်အကောင့်တစ်ခုကတော့ဦးစင်းဆိုတဲ့အကောင့်မှာကောင်းတယ်လို့ပြောရမှာတဲ့မဲ့ဆိုးလို့ပြောရမှာပါတဲ့အားတော့မရပါဘူးတဲ့2008အခြေခံဥပဒေရှိနေသေးရေလုံးချင်တာလုံးလို့မရဘူးအခြေခံဥပဒေကိုပြင်ဖို့စူးစမ်းပေးပါတဲ့နောက်တစ်ယောက်ကတော့ပေါ်ပေါ်ဆိုတဲ့အကောင့်ဖိုင်ရှင်မှာသူကတော့နိုင်ငံရေးနဲ့ရှင်ချင်းတစ်နှစ်ဆိုတာခဏလေးရပါတဲ့စေနာပြည့်နဲ့ခေါင်းဆောင်နဲ့အစိုးရဖွဲ့ကိုမဝေဖန်ခြင်းနေပါဘူးတဲ့အရင်အစိုးရလိုပြည်သူကိုအနိုင်မကျင့်ပြည်သူတွေကိုမစော်ကားရင်ကျင့်တတ်ပါပြီဆိုပြီးတော့သူကရေးပါတယ်ခင်ဗျာနောက်ကျွန်တော်တို့ဒီကိုရင်ပါဝင်မှုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေကိုလည်းအခုတစ်ခါလှည့်ပေးခြင်းပါတယ်တယောက်ကတော့ကျွန်တော်တို့ဒီမိုးညင်းရပါဥယုံရွှေရှိန်ဖြစ်ပါတယ်ဥယုံရှိန်ရဲ့သဘောထားဆွေးနွေးနိုင်ပါတယ
်အဲဟုတ်ပါဟုတ်ပါမင်္ဂလာပါဆရာဟောလေဥယုံရှိန်လို့ခေါ်ပါတယ်ကိုဥရှိန်လို့ခေါ်ပါကျွန်တော်အသက်ငယ်ပါလေးပဲဟယ်လိုကြားလုံးဆရာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာဆွေးနွေးနိုင်ပါတယ်ဟုတ်ကဲ့
အဲဟောလေကျွန်တော်တို့ဘယ်လိုဆိုတော့ဒီလွတ်တော်ကိုယ်စားလှယ်တွေကကျွန်တော်တို့ဘယ်လိုဆိုတော့အထက်ပိုင်းကဟိုအမပြည်သူလွတ်တော်ဥက္ကဋ္ဌတို့ကဆိုအင်မတန်တော်ပါတယ်ခင်ဗျာဒီအောက်ကဟိုအလွတ်တော်ကိုယ်စားလှယ်များတို့အီချင်းဟိုမြန့်ဖြစ်နေတယ်ခင်ဗျာကျွန်တော်ဥမာဆိုရင်ဒီဆွေးနွေးမှုတစ်ခုဟာဗာလဲဆွေးနွေးတော့မယ်ဆိုရင်ဘယ်နေရာမှာဆွေးနွေးရမယ်ဘယ်နေရာမှာဆွေးနွေးရမလဲတူတင်ပြင်ဆင်မှုကအင်မတန်နည်းတယ်ခင်ဗျာကျွန်တော်အဲ့ဒါလေးပါဟောဟုတ
်ကဲ့
နောက်ကျွန်တော်တို့ဒီပညာရေးဘက်မှာကျတော့ကျွန်တော်တို့ဘယ်လိုဆိုတော့ဒီထောက်ပံ့မှုတွေအားကောင်းလာတယ်ဒါပေမဲ့အားကောင်းတော့ခဏခဏဆရာများတို့ဆွေးနွေးတော့လို့ပဲဒီတကယ်အကောင့်ထဲမှာပေါ်ပေါ့အချင်းပြတ်ချထားတာဒီပေါ့နော်အဲစစ်စေးဖော်တို့မှုတွေရှိသေးဘူးခင်ဗျဟုတ်နော်အင်မတန်အားနေတယ်ခင်ဗျနော
်ဟုတ်ကဲ့
ဒီချင်းကျွန်တော်တို့ကလုံခြုံရေးပေါ့ဗျာဟိုကလုံခြုံရေးအတက်အန်တယ်နဲ့လုံခြုံရေးဥမာအဲကျွန်တော်တို့ဥကိုနီတဲ့လောက်ချန်တဲ့အပြစ်တက်ခံကိစ္စတော့ကျွန်တော်တို့ဒီကျွန်တော်တို့နမဖြစ်ပဲမှာကျွန်တော်တို့ကြောင်းစီရပြစ်တက်ခံတဲ့ကိစ္စတော့လိုမျိုးနောက်ကျရင်မန္တလေးမှာကျွန်တော်တို့ကဒီမှာဘနာပြစ်တက်ခံဆိုလုံခြုံရေးအင်မတန်အားနေတယ်ခင်ဗျကျွန်တော်မွန်ကြီးမှလည်းဖြစ်နေခဏအဲ့အဲ့လေးပါလ
ားဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့နောက်တူကတော့ပလောမျိုးကကိုသိန်းတိုးပါကိုသိန်းတိုးရဲ့သဘောထားနဲ့လူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျဟ
ုတ်ပါတယ်အင်းဒီတင်ပြီးထိမှန်နေဟိုစီစဉ်နေနေကျွန်တော်ပြောချင်တာကောလေကျွန်တော်မျိုးသားဒီမှုစုဘွဲချောချမ်းမှာတော့2017မှာသူကပါတီညီခံလုပ်မှာဆိုတော့လေကျွန်တော်ကလေဟိုလူတို့ကိုယ်စားလှယ်ကြီးပဲဒီမှုစီခီးကိုတွားနေတော့မှပဲပါတီဝင်အများစုရဲ့အလုံဆုံးချက်တွေလည်းအများကြီးပါတယ်အခုဆိုရင်ကျွန်တော်တို့ပါတီတွေရဲ့အလုံဆုံးချက်တွေကကိုယ်စားလှယ်ကြီးပဲအကူနေရပြီးပြည်သူတွေသွားနေတဲ့ဒီမူစီလမ်းကြောင်းဆိုရင်အသိပညာပေးမှုကတော်တော်အရန်နေနေပါတယ်စီလုံးမှုတွေလည်းအရန်ကျဆင်းလာပါတယ်ဘာကြောင့်လဲဆိုတော့လွတ်တော်ကိုယ်စားလှယ်ကြီးပဲအကူနေရတယ်လွတ်တော်ကိုယ်စားလှယ်ကြီးပဲဒီမူစီကိုမသွားနိုင်ပါဘူးပြည်သူတွေကျွန်တော်တို့ရဲ့ပါတီဝင်တွေအများကြီးပါမှာပဲသူတို့ကဒီမူစီခီးကိုသွားနိုင်မှာပါ
ဒီ
ကျွန်တော်တို့ပါတီဝင်တွေကလေဟိုဒီမစီရင်ကြီးမှုပိုင်းပါလေအသိပညာပေးမှုအရန်နေတယ်အရန်နေတော့လေပြည်သူတွေနဲ့ရောပေးထားတဲ့လွတ်တော်ကိုယ်စားလှယ်တွေနဲ့ပြည်သူတွေကြမှာအဒီမိုကရေစီကဒီမိုကရေစီဆိုတာဘာကြီးလဲလို့အဲ့ဒါလိုတောင်းပြနေကြပါပြီနောက်ပိုင်းကျွန်တော်တို့
ဟုတ်ကဲ့ကိုသိန်းတို့ရေးစုက
ဘယ်လိုပြောမလဲခင်ဗျာ
ဟုတ်ကဲ့ကိုသိန်းတို့
ကျွန်တော်တို့ရေးစုတွေဖဲ့ဟိုပဲကျွန်တော်ဒီမစီရဲ့အရေးကအောက်ကနေရတယ်ဖြစ်နေပါလေပါတီဘယ်နေပြီးတော့ဟိုဒီသူယူပြီးလုပ်ငန်းလို့တာတော်တော်လေးအားနည်းတယ်လို့မြင်ရပါတယ်
ဟုတ်ကဲ့ကိုသိန်းတို့ရေးဆွေးနွေးပြရကျေးဇူးပါကျွန်တော်တို့ဒီ Facebook ကဟိုစာချန်နာလေးကိုလည်းကျွန်တော်ဖတ်ပြခြင်းပါသေးတယ်တစ်ဆက်တည်းဒီမှာတယောက်ကတော့ wine law ဆိုတဲ့ account ပါရှင်မှာသူကတော့အရင်အစိုးရကအနှစ်90လောက်ခဲ့ပြီးပါပြီ။ဘာကောင်းလဲဘလောက်အလုပ်လုပ်တယ်လဲ။ NLD ပေါ်မှာနားလည်စေချင်ပါတယ်။တနည်းပဲရှိပါသေးတယ်။ NLD အောင်မြင်ပါပါတဲ့။နောက်တူကတော့ချစ်မောင်ဆိုတဲ့ account ပါရှင်မှာသူကတော့ NLD အစိုးရရဲ့တက်တန်တနည်းမပြည့်သေးပါဘူး။အရင်အစိုးရတက်တန်နဲ့ဆိုင်အဖျားလောက်ပါတဲ့။ဘာကြောင့်များ NLD ကိုအပြစ်တင်နေကြတာလဲ။ကျွန်တော်တို့ကတော့အပြစ်တင်မှုလည်းမဟုတ်ပါဘူး။အားနည်းချက်အားတချက်တွေတိမှပဲပြင်နိုင်စင်နိုင်တာတွေရှိမယ်။ကောင်းတာတွေရှိရဆိုရင်လည်းဆက်လုပ်ဖို့ပဲရည်ရွယ်ပါတယ်။ဒါဆိုတော့အခုကျွန်တော်တို့အစီအစဉ်လေးအဆုံးမကြခင်မှာအဆုံးသတ်တော့မှာပါအဆုံးမသတ်ခင်အချိန်ရသလောက်ကျွန်တော်ဒီပြင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်နှစ်ယောက်ကသဘောထားအချင်းယုံသိချင်ပါတယ်အစိုးရတက်တန်တနစ်ဆိုတာတကယ်တော့အစိုးရတက်တန်၄ပုံတပုံမှာမကြခင်မှာဆိုလည်းဒီကြားပြတ်ရွေးကောက်ပွဲလေးလုပ်ပါတော့မယ်ဆိုတော့ဟိုနေရာတိတ်မြများစားမဟုတ်တဲ့လွတ်တော်ထဲမှာအများစုဖြစ်တဲ့ NLD အနေနဲ့တော့စိုးရိမ်စရာမဟုတ်ပါဘူးဒါပေမဲ့ဟိုလက်ရှိအစိုးရကသွားနေတဲ့နှုံသွားနေတဲ့မူဝါဒအတိုင်းဆိုရင် NLD အစိုးရအတွက်ကရှေ့လားလာနေနဲ့နောက်ဟို၄နှစ်ရွေးကောက်ပွဲလေးအတွက်ကအလားလားကောင်းနိုင်ပါမလားကိုအောင်သူညိအရင်အမြင်အရင်ဆွေးနွေးပါခင်ဗျဟု
တ်ကဲ့ဟို NLD အနေနဲ့ကတော့ဒီပြည်သူလူထုပေါ့နော်တာမန်အောက်ခြေပြည်သူအများစုမှာတော့ဟိုထောက်ခံမှုရှိနေတော့ပါပဲဆိုတော့ဒါပေမဲ့ဒီချက်ပို့ပြီးတော့ကျွန်တော်တို့ရှောင်းဆောင်မှုပြဖို့လိုပါတယ်ဆိုတော့ဒီမှာဒါမှပဲကျွန်တော်တို့တိုင်းပြည်ရဲ့ဟိုဖွံ့ဖြိုးရေးနဲ့ရေရှည်တည်ငြိမ်မှုအတွက်ဖြစ်နိုင်ပါပါဆိုတော့အဲ့တော့
ဘာဖြစ်နေလဲဆိုတော့အခုအနေထားမှာတခုခုပြောလိုက်လို့ရှိရင်အများစုက2008ဖွဲ့စည်းပုံအခြေခံဥပဒေကိုပဲလက်ညှိုးထိုးထိုးပြီးတော့အပြစ်တင်နေတဲ့သဘောတွေ့ရပါတယ်ဆိုတော့ဒါရီအဲ့ဒါဆိုလို့ရှိရင်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်တို့ခဏဖယ်စဉ်းစားကြည့်ပါစို့လက်ရှိ NLD အစိုးရကဒီထက်ပွင့်လင်းမြင်သာလုပ်လို့မရဘူးလားပေါ့လက်ရှိ NLD အစိုးရရဲ့ခေါင်းဆောင်တွေကလာစင်မိကုံပြောတာမျိုးရှင်းပြတာမျိုးလုပ်လို့မရဘူးလားဒါတွေကကျွန်တော်ထင်တယ်2008ဖွဲ့စည်းပုံနဲ့မဆိုင်လောက်ဘူးထင်ပါတယ်နောက်တစ်ခုကတော့ LINE ရဲ့စီးပွားရေးကိုဦးစားပေးလုပ်တဲ့ကိစ္စမျိုးကလည်းဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကနေဟိုကင်းလွတ်တဲ့ကိစ္စမျိုးရှိပါတယ်နောက်တစ်ခါကျတော့ကျွန်တော်ပြင်တာကတော့ခုနတစ်ယောက်လည်းဆွေးနွေးသွားပါတယ်ဒီမိုကရေစီမြင့်တင်ထွန်းကားရေးကိစ္စကဒါကဒီတက်မတော်နဲ့လည်းဘာမှဒါနကောစားဖြစ်เสียမလို့ပဲနဲ့ကိုယ့်ဘာသာကိုယ်တိုင်းပြည်မှာဒီမိုကရေစီထွန်းကားဖို့လုံနိုင်တဲ့ကိစ္စတွေရှိပါတယ်ဆိုတော့ဒါမျိုးတွေကိုကျွန်တော်တို့ဟိုဦးစားပေးလုပ်တင်တယ်လို့မြင်ပါတယ်ဆိုတော့နောက်တစ်ချက်ကတော့ကျွန်တော်တို့နိုင်ငံရေးကျင်းစားတဲ့ကိစ္စပါခုနကလည်းကျွန်တော်စည်ရင်းကိုပြန်ကြည့်တော့ဒီကျွန်တော်တို့2018 February စည်ရင်းအထိပေါ့နော်အဲ့ဒါဆိုလို့ရှိရင် AAPP လို့ခေါ်တဲ့ဒီနိုင်ငံရေးအကျဉ်းသားအကူအညီဆောက်ရှောက်ရေးအသင်းကပြောလာတာကျွန်တော်တို့ဒီမှာနိုင်ငံရေးကိစ္စတွေကြောင့်ဖမ်းဆီးခံထားရတဲ့သူ292ယောက်ရှိပါတယ်ဆိုတော့ဒီကိစ္စတွေကိုကျွန်တော်တို့အစိုးရအနေနဲ့ဟိုလွှင့်လို့ရှုထားဖို့မသင့်ဘူးလုတ်ပေးတဲ့လူတွေလုတ်ပေးတဲ့မှာလည်းအမှုဆွဲဆိုပြီးတော့ရင်ဆိုင်ရတဲ့ကိစ္စတွေလည်းအမှုပိတ်ပေးတာတွေစသဖြင့်ဒါတွေကအများဆုံးလုတ်ပြင်တယ်လို့ထင်ပါတယ်ဆိုတော့ကျွန်တော်တို့ကဒီနိုင်ငံရေးအစိုးရဖြစ်တဲ့ဒီမိုကရေစီဥတည်တဲ့အစိုးရဖြစ်တဲ့ဆိုလို့ရှိရင်ဒီကိစ္စတွေကလုတ်ကိုလုတ်ပေးရမယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
โอเคကျွန်တော်တို့ဟိုအချိန်ကတော့စက္ကန့်30လောက်ရှိပါသေးတယ်ဒေါက်တာရံမျိုးသွင်းကိုလည်းအချင်းရောကျွန်တော်ဆွေးနွေးစေချင်ပါတယ်ဆိုတော့အနေအနေနဲ့ရှေ့မှာဘလို့ view တွေနဲ့အခက်အခဲတွေကိုကြော်လွှားတင်တယ်လို့မြင်တယ်လဲခင်ဗျာ
ကျွန်တော်မြင်တာတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒီနေပေါ်လေဒီဒေါ်ဆန်းစုကြည်ပေါ်မှာလူတို့ရဲ့ထောက်ခံမှုယုံကြည်မှုเนาะချောင်းမလို့ရွေးချယ်เสียမရှိလို့ဆက်ပြီးထောက်ခံနေရတဲ့ဆိုတဲ့အပေါ်မှာเนาะတာယာနေလို့မဖြစ်ဘူးလို့ကျွန်တော်မြင်ပါတယ်အဲ့တော့ဒါမဲ့လေးနေအတွင်းမှာเนาะကိုယ့်ရဲ့အားနည်းချက်တွေကိုယ့်ရဲ့လိုအပ်ချက်တွေကိုအမြဲဆုံးတည်အောင်လုပ်ပြီးတော့အမြဲဆုံးပြင်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ
်ဟုတ်ကဲ့
နောက်ချက်ကတော့အားနည်းနိုင်ငံမှုတိုက်ချက်ရေးကိုထိထိရောက်ရောက်ဆောင်ရွက်ဖို့လိုအပ်တယ်လို့ကျွန်တော်ကတိုက်တွန်းချက်ပ
ါဟုတ်ကဲ့ကျေးဇူးထူးတင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးပြကြတဲ့ပုံကိုယ်တွေစာနဲ့ရေးပို့ကြတဲ့ပုံကိုယ်တွေပါဝင်ဆွေးနွေးတဲ့တခြားပုံကိုယ်တွေအားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
တင်ထုတ်လို့ရမှုကိုရနိုင်တဲ့ကိုအောင်ဝင်ဥလူတင်ဆက်ထားတဲ့ Diary Line စီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ် Diary Line စီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်ခုတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်အေးသနာကျော်ကကြေညာပေးပါမယ်ရှင
်အမေရိကန်နိုင်ငံသားယဝင်ကြီးရက်စ်တေလဆန်ကနေတိုးအဖွဲ့နိုင်ငံသားယဝင်ကြီးတွေရဲ့အစည်းအဝေးကိုမတက်ရောက်ဖို့အစောပိုင်းကဆုံးဖြတ်ထားတာကိုဝေဖန်မှုတွေထွက်ပေါ်လာပြီးတဲ့နောက်မှာတော့နိုင်ငံသားယဝင်ကြီးကနေတိုးမဟာမိတ်အဖွဲ့ဝင်တွေနဲ့ရှေ့သတင်းဘက်မှတွေ့ဆုံသွားမှာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်ဝင်ကြီးတေလဆန်ဟာနေတိုးအဖွဲ့ဝင်နဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာမလ31ရက်နေ့ကျရင်တွေ့ဆုံမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနကကြေညာပါတယ်။ EU ဥရောပသမဂ္ဂတည်ထောင်တဲ့260ပြည့်အထိမ်းအမှတ်ဖြစ်တဲ့အီတလီနိုင်ငံရောမမြို့မှာစီးလုံးညီညွတ်မှုကြေညာစာတမ်းကိုမလ25ရက်နေ့ဒီကနေ့မှာ EU ခေါင်းဆောင်တွေလက်မှတ်ရေးထိုးသွားကြပါတယ်။ရှေးတိုးလှုပ်ဆောင်တဲ့လုပ်ငန်းစဉ်ကသာစီးပွားရေးကောင်းအောင်နဲ့လုံခြုံရေးအကျိုးမြတ်တွေဖြစ်ပေါ်ပြီးတော့လူများရဲ့ထောက်ခံမှုရရှိအောင်လို့စွမ်းဆောင်နိုင်မယ်လို့ခေါင်းဆောင်တွေကပြောပါတယ်။အခုလိုမျိုးဥရောပသမဂ္ဂထူထောင်မှု260ပြည့်မြောက်ပြီးတော့အခုချိန်ထိနိုင်ငံပေါင်းစုံအဖွဲ့အစည်းကြီးတွေလိုအောင်မြင်မြင်နဲ့ရည်တည်နိုင်တာကိုအထူးဝမ်းမြောက်ပါကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကဗီဒီယိုကနေတဆင့်ချီးကျူးစကားပြောကြားသွားခဲ့ပါတယ်တရုတ်နိုင်ငံရဲ့ကဗက်လန်အစပြိုးလှုပ်ဆောင်မှုနဲ့တခြားသက်ဆိုင်ရာအဖွဲ့အစည်းတွေရဲ့ထောက်ပံ့အားပေးမှုတွေနဲ့အာရှဒေသမှာကမ္ဘာလုံးဆိုင်ရာစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်မှုပေါင်းစည်းမှုရှိအောင်လုပ်ဖို့အတွက်အခွင့်အရေးတွေပိုးရှိနေတယ်လို့မြန်မာဒုသမ္မတဦးမြင့်စွေကတရုတ်နိုင်ငံတောင်ပိုင်းဟိုင်နန်ပြည်နယ်ကဘူဝါကန်းကျင်းမှာကျင်းပတဲ့ဘူဝါနှစ်ပတ်လည်ညီလာခံဖွင့်ပွဲအခမ်းအနားမှာပြောကြားသွားပါရစေ
။သတင်းချင်းချုပ်ကမဲအေးသနာကျော်ကကြေညာပေးရတာပါ။ဒီညာအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုရန်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ TN Wang ဖြစ်ပါတယ်။ကျမအီသန်စင်ပါရှင်။ View American သံမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00အထိလိုင်းဒိုမီတာ2440 4850အပြင်လိုင်းလမီတာ190တို့ကနေလည်းဒါရိုက်ဖန်ယူနာဆင်နိုင်ပါတယ်။ View ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.